Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာတရာချင်းပေါင်ဘေးရနေကင်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သပါရစေ2021ခုနှစ်မေလ16ရက်တင်းငွေနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်လေးကို9နာရီကနေ10နာရီထိဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ COVID-19 အရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်လေးကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညသောရရှင်နေနာဆင်ကြားမှာကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူထိုင်းနိုင်ငံနဲ့ဇက်မှာဖမ်းဆီးရမိတဲ့စိတ်ကြွသေးတွေဟာဝနယ်ကလာတယ်ဆိုတာကို UWSA ဝတာဝန်ရှိသူတွေဘက်ကညှဉ်းဆန်းလိုက်တဲ့သတင်းကိုနားဆင်ရပါမယ်။အပတ်စဉ်အစီအစဉ်တွေမှာတော့
နောက်ဆုံးရွေးချယ်စာလမ်းမရှိလို့လည်းကဏ္ဍစီကိုရွေးချယ်ရတယ်။ဒါ DCDF ဆိုတာကမျိုးလေးတစ်မျိုးကာကွယ်ဖို့ဖွဲ့ထားတဲ့ဖွဲ့လေးပဲ။ကျွန်တော်တို့မှာစနေက
ဖွဲ့နေတော့ဖြစ်သွားတဲ့မင်းတပ်မျိုးတိုက်ပွဲအခြေအနေကိုမေးမြန်းထားတဲ့မြမအေးဆွေနေကဥစီတူအောင်မြင့်ရဲ့သတင်းတုံးတက်ချက်မြမပြည်မပေးစာများကဏ္ဍနဲ့သတင်းတွေကတုတ်တအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းတွေကိုကျွန်တော်ဇော်ဝင့်လိုက်နဲ့အတူမှတ်မျှစင်အောင်ကတင်ဆက်ပေးပါမယ်ခင်ဗျာ။မြမပြည်သူတွေအနေနဲ့မကောင်းမှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်စိတ်ပြက်အားငယ်တာအချင်းချင်းတွေးကြွတာတွေမဖြစ်ကြဖို့ပွန်ဟမင်းကြီးဖရန်စစ်စကမြန်မာနိုင်ငံအတွက်အထူးပြုလုပ်ပေးတဲ့ဆုတောင်းပွဲအတွင်းဒီကနေ့မိန့်ကြားလိုက်ပါတယ
်။ Cari fratelli e sorelle, mentre il vostro amato paese, il Myanmar, è segnato dalla violenza.
ကနေဒီမှာခင်ဗျားတို့ချင်းမြတ်နိုးတဲ့မြန်မာနိုင်ငံဟာအကြမ်းဖက်မှုတွေပြည်ပကတွေဖိနှိပ်ချုပ်ချယ်မှုတွေနဲ့ရင်ဆိုင်နေရပါတယ်အခုချိန်မှာကျွန်တော်တို့လုံတင်ဆုံးကဘာသာတရားအပေါ်ယုံကြည်မှုရှိဖို့ဖြစ်ပါတယ်ကျွန်တော်တို့ကိုယ်တိုင်ကအဲ့ဒီလိုယုံကြည်မှုမရှိတော့ဘူးဆိုရင်ထွက်ပေါက်ကိုမမြင်နိုင်တဲ့သူတွေအတွက်စိတ်ပြက်အားငယ်စရာကောင်းတဲ့တန်တရားတွေကယုံမထွက်နိုင်တဲ့အခြေအနေကိုရောက်သွားနိုင်ပါတယ်လို့ပုံဟမင်းကြီးကမိန့်သွားတာပါခရီးယံဘာသာဝင်တွေထွတ်မြတ်ထားတဲ့ယေရှုခရစ်တော်ကောင်းကင်ဘုံကိုကြွားတဲ့ပွဲတော်နေ့ဖြစ်တဲ့ဒီကနေ့မေလ16ရက်တင်းငွေနေ့မှာပိုဟမင်းကြီးဖရန်စစ်စကမြန်မာနိုင်ငံနဲ့အီတလီမှာရှိနေတဲ့မြန်မာမိသားစုအတိုင်းအဝိုင်းငြိမ်းချမ်းရေးအတွက်အထူးဆုတောင်းပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီ10ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်ပိုဟမင်းကြီးကအချိန်ချင်းပြစ်တင်ရှုံးချခဲ့ပြီးဖြစ်ပါတယ်မြန်မာပြည်သူတွေအနေနဲ့မိစ္ဆာဝါဒီတွေကအနံ့ရနေပြီးတောကဖြစ်စည်းတဲ့အမောင်ညတွေကိုဖျက်ဆီးနေရပေမဲ့ယုံကြည်မှုနဲ့မျှော်လင့်ချက်တွေပြတ်သုံးမသွားဖို့အရေးကြီးကြောင်းလဲပိုဟမင်းကြီးကထပ်ကျွေးမိန့်ကြားခဲ့ပါတယ်ဒီချိန်ထဲမှာပဲမြန်မာပြည်သူပြည်သားတွေအနေနဲ့အမှန်တရားနဲ့လက်စားချေလို့စိတ်တွေမထားကြဖို့ကိုယ့်ရဲ့စံတန်မှုတွေကိုစတေးမပြေကြဖို့အပြင်စီးလုံးညံ့ညွတ်မှုဟာအရေးပါကြောင်းတွေကိုလည်းမိန့်ကြားခဲ့ပါတယ်။အာဏာနဲ့အကျိုးမြတ်ရလိုမှုတွေဖြစ်စည်းလာတဲ့အခါပဋိပက္ခတွေနဲ့တွဲကွဲမှုတွေအလိုလိုဖြစ်လာကြသမျှလို့လည်းပုံဟမင်းကြီးကသူ့ရဲ့မြန်မာနိုင်ငံအတွက်အထူးဆုတောင်းပွဲအတွင်းမိန့်ကြားခဲ့ပါတယ်။ဗုဒ္ဓဘာသာဝင်တွေအများစုနေထိုင်တဲ့မြန်မာနိုင်ငံမှာရိုမန်ကက်သလစ်ဘာသာဝင်8000လောက်ရှိပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း100ကျော်လာပြီဖြစ်ပေမဲ့နိုင်ငံတော်ဝန်မြို့အတော်များများမှာဆီယနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကတော့ကနေ့အချိန်ထိရှိနေသေးပါဆီယနာသိမ်းမှုကိုနေ့စဉ်ရက်ဆက်ဆန့်ကျင်ဆန္ဒပြနေတဲ့တနင်္လာရီတိုင်းတဝယ်မြို့ကန်တွေဟာဒီကနေ့မှလည်းအာဏာသိမ်းမှုဆန့်ကျင်တဲ့အနေနဲ့လမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်သောပိုင်းကအကြမ်းဖက်ဖြုတ်ခွဲမှုတွေရှိခဲ့တာကြောင့်အသေးပြောက်တင်ပြခဲ့တဲ့မုံရွာပင်မတပိတ်စစ်ကြောင်းဒီကနေ့ဆိုင်ကဲ CP ချီတက်ဆန္ဒပြခဲ့သလိုမန္တလေးမြို့ကရတနာပုံတက္ကသိုလ်ကျောင်းသားတွေဟာလည်းချမ်းမြသာစီဘက်မှာဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းဆလင်းမြို့နဲ့ရင်းမပင်မြို့နယ်တို့ကဆရာနာရှင်စန်းကျင်ဆန္ဒပြပွဲတွေကိုလူထောင်ချီပါဝင်ခဲ့ပါတယ်။အလားတူပဲမိုးကုံးမြို့ကကျောင်းသားတမကဦးဆောင်ပြီးဒီကနေ့ဆရာနာရှင်စန်းကျင်ဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။ဆီယနာသိမှုစန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့ကချင်ပြည်နယ်ဖားကတ်မြို့တပိတ်စစ်ကြောင်းလည်းဒီကနေ့မှာအစဉ်အလာမပြတ်လမ်းမပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ကယားပြည်နယ်ဒီမော့ဆိုမြို့မှာတော့မြို့လုံးကျွတ်တပိတ်ဒီကနေ့ဆင်နွှဲခဲ့ကြပါတယ်။ရန်ကုန်တန်းရွှေပြည်သာမြို့ကလူငယ်တွေဥဆောင်ပြီးအတန်တိတ်ဆန္ဒပြပွဲပြုလုပ်ခဲ့ကြသလိုလိုင်တရာမြို့နယ်အတွင်းကအလုသမားတွေလည်းဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။ဒါပြင်ဒီကနေ့ရန်ကုန်မြို့လယ်ကစုလေဖျားအနီးကာဟွန်တီပီဆီယနာသိမှုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ10ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့အခုချိန်ထိတိုက်ဆုံခဲ့သူအနည်းဆုံး890ဦးဖမ်းဆီးချုံနှောင်ခံထားရသူ3989ဦးနဲ့ဖမ်းဖရန်ထုတ်ခံထားရသူ1659ဦးရှိကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPPB ကမေလ15ရက်နေ့ရက်စွဲနဲ့နောက်ဆုံးထုတ်ပြန်ထားပါတယ်ခင်ဗျာချင်းပြည်နယ်မင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ စစ်ကောင်စီတပ်ဖွဲ့တွေအကြလွန်ခဲ့တဲ့ရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့အပြန်အလှန်ပြစ်ခတ်မှုအတွင်လူငယ်6ဦးသေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်ရဲ့ပြောကြားချက်ကိုကိုကာပြီးဒီနေ့မီဒီယာတွေမှာဖော်ပြထားပါတယ်။ ဒီလူငယ်6ဦးဟာမေလ14ရက်နေ့စံငါးရက်တို့အကြာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွေမှာကြာဆုံးခဲ့တယ်လို့ဆိုပါတယ်။ဖမ်းဆီးခံထားရတဲ့ဒေသခံတွေပြန်လုပေးဖို့တောင်းဆိုရာကမင်းတပ်မျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီအဖွဲ့တွေကြားအပြန်အလှန်ပြစ်ခတ်မှုတွေပြီးခဲ့တဲ့သတင်းပတ်ကလေးကဖြစ်ပေါ်ခဲ့တာမှာနှစ်ဖက်အသေးအပြောက်တွေရှိခဲ့ပြီးတဲ့နောက်စစ်ကောင ကျွန်တော်တို့ကမြန်မာပြည်နယ်ဘေးလွရာကိုထွက်ပြေးတင်ဆောင်နေကြပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်မှုကိုစတင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုသတင်းယူရင်းဖမ်းဆီးခံရရတဲ့ဂျပန်သတင်းတောက်ယူကီကီတာဇူမီဟာစစ်တပ်ကပြည်နယ်တံပေးပြီးပြန်လွတ်ပေးလိုက်တာကြောင့်ဂျပန်နိုင်ငံကိုပြန်ရောက်သွားပြီဖြစ်ပါတယ် နိုင်ငံတကာမှချစ်ချည်ရည်ရင်းမှုကိုပြသတဲ့အနေနဲ့သူ့ပေါ်ဆွဲချက်တင်ထားတာတွေကိုရုပ်သိမ်းပေးလိုက်တာဖြစ်တယ်လို့သူ့ကိုပြန်လုပ်ပေးမှုနဲ့ပတ်သက်လို့စစ်ကောင်စီကပြောပါတယ်ပြီးခဲ့တဲ့ဧပြီလ17ရက်နေ့မှာဒုတိယအကြိမ်မြောက်ဖမ်းဆီးခံရပြီးလောက်ကျန်သတင်းဖြန့်မှုနဲ့ဆွဲချက်တင်ခံထားတဲ့ယူကီကီတာဇူမီကိုအင်းစင်အကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းထားခဲ့တာဖြစ်ပါတယ်သ ပြောပြလို့ကြောင်း သူနဲ့အတူထောင်ချခဲ့တဲ့သူတွေရဲ့အတွေ့အကြုံကိုလည်းသူမှတ်တမ်းပြုစုထားကြောင်း Yuki Kitazumi ga pyo ba de. Thong nae ma tacho ajin da de ha nay ya law thi sa ma sa ya de tu me da go ma phi yin tana nae chain pi nyin ba nay sa khan ya tu de shi chang le tu ga pyo ba de khanya.
ယူရီမီရီတန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေစနေနေ့ထိ5.32kHz 9.3kHz 5.32kHz 9.3kHz 5.32kHz 9.85kHz ဖြင့်စနေတိုင်းတွေမှာလှိုင်းလမ်းမီတာ190kHz 105.9kHz နဲ့ပြောထုတ်လွှင့်ပေးနေပါလိမ့်ရှင်။
မင်္ဂလာပါရှင်ကျမများသတင်းအောင်ပါ တတိယနေ့ကိုဆက်လက်ကြီးညပေးပါမယ်ရှင် Palestine Gaza ကမ်းမြောင်ဒေသမှာတနင်္ဂနွေနေ့ကအစ္စရေးကလေကြောင်းတိုက်ခိုက်တာကြောင့်လူ23ဦးသေဆုံးတယ်လို့ဂါဇာမြို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်ကစတင်ခဲ့တဲ့အစ္စရေးနဲ့ပါလက်စတိုင်းဟားမတ်တို့အကြမ်းတိုက်ခိုက်မှုတွေတည်းထိတိုက်ခိုက်မှုကလူအသေးအပြောက်အများဆုံးတိုက်ခိုက်မှုဖြစ်ပါတယ်။ တနင်္ဂနွေနေ့အစောပိုင်းကအစ္စရေးတို့ကဟားမတ်ထိတ်တန်းခေါင်းဆောင်တဦးဖြစ်တဲ့ယေယာအယ်ဆင်ဝါရဲ့ဂါဇာမြို့ကအိမ်ကိုဗုံးကျဲတိုက်ခိုက်ခဲ့တာပါ။ဟားမတ်ခေါင်းဆောင်အယ်ဆင်ဝါဟာအဲ့ဒီအိမ်မှာရှိမရှိရှင်းရှင်းလင်းလင်းမသိရပေမဲ့သူဟာတခြားခေါင်းဆောင်နေတဲ့အတူတနေရာမှာပုန်းခိုနေလိမ့်မယ်လို့AP သတင်းဌာနကအသိထားပါတယ်။အစ္စရေးတို့အနေနဲ့ပါလက်စတိုင်းစစ်သွေးကြွတွေကိုပိတ နဲ့ဆက်တဲ့ပြောဆိုပြီးတော့ rocket ဒုံးကျည်တွေနဲ့ hamas တို့ရဲ့တိုက်ခိုက်မှုကိုပြစ်တင်ရှုတ်ချကြောင်းနဲ့ israel ရဲ့ကုကုကိုခုခံကာကွယ်ပိုင်ခွင့်ကိုထောက်ခံကြောင်းပြောပါတယ်။ coronavirus ရိုက်ခတ်မှုတံကိုအကြီးအကျယ်ရင်ဆိုင်နေရတဲ့အိန္ဒိယမှာ covid-19 ကြောင့်သေဆုံးသူ 4,000 ကျော်နေတာ၃ရက်ဆက်တိုက်ရှိပြီးဖြစ်ပါတယ်။ပြည်ကရဲ24နိုင်အတွင်ကူးစက်သူ3,100ကျော်နဲ့သေဆုံးသူက4,089ယောက်ရှိပါတယ်ဒီနေ့ဒုတိယလိုင်းကူးစက်မှုကမနစ်ကထက်ပိုးဆိုးပြီးတော့သေဆုံးတဲ့သူပိုများလာတဲ့အကြောင်းတုတ်ကြံအလုပ်သမားတဦးကပြောပါတယ်မိသကျိုးရနေရာတွေနဲ့မြစ်ကမ်းတွေနားမှာအလောင်းတွေပုံနေတယ်လို့အချိန်မီစိတ်ကူးတာမှုမရလို့သေဆုံးသူတွေလည်းရှိပါတယ်ဆေးရုံတွေမှာအောက်ဆီဂျင်ပြည့်လက်မှုတွေနဲ့ရင်ဆိုင်နေရပြီးကာကွယ်ဆေးတွေလည်းမလုံလောက်တဲ့အခြေအနေတွေဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲ American ကူးစက်ရောဂါထိန်းချုပ်ရေးဌာန CDC ကကာကွယ်ဆေးနှစ်ကြိမ်ထိုးပြီးတဲ့သူတွေနေရာအတော်များများမှာနှာခေါင်းဆီးဝှစ်စင်ဖို့မလိုတော့ဘူးလို့ပြီးခဲ့တဲ့သတင်းပတ်တုန်းကကြေညာခဲ့တဲ့အပေါ်မှာ American သူနာပြုသက်မကအသင်းကြီးကပြည်တွင်ဝေဖန်ခဲ့ပါတယ်။ဒီလိုနှာခေါင်းဆီးဝှစ်ဖို့မလိုတော့ဘူးလို့ကြေညာလိုက်တာကအများပြည်သူကျန်းမာရေးအတွက်အန္တရာယ်များတယ်လို့လူနာတွေသူနာပြည့်တွေနဲ့ဆေးဘက်ဆိုင်ရာဝန်ထမ်းတွေရဲ့အသက်အန္တရာယ်ကိုချိန်ချောင်းနေတယ်လို့အမျိုးသားသူနာပြုသက်မကအသင်းကြီးအမှုဆောင်ဒါရိုက်တာပေါ်နီကက်စတီယိုကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အခုထိတစ်ကမ္ဘာလုံးကိုဗစ် -19 ကူးစက်သူ162တန်းကျော်ရှိပါတယ်။ အမေရိကန်ကကူးစက်သူ33တန်းနဲ့ကူးစက်မှုနဲ့အထူးပြောင်းအများဆုံးဖြစ်ပြီးအိန္ဒိယကအခုထိယောဂကူးစက်ထားသူ24တန်းကျော်သေဆုံးသူ 2,800 ကျော်နဲ့ဒုတိယအများဆုံးဖြစ်ပါရဲ့ရှင်တရုတ်နိုင်ငံအလဲပိုင်းနဲ့အရှေ့ပိုင်းပြည်နယ်တွေမှာတောက်ကြာနေကလေးစင်းနှောင်းတိုက်ခတ်တာကြောင့်အနည်းဆုံးလူ12ဦးသေဆုံးပြီးတော့300ကျော်ဒဏ်ရာရသွားခဲ့ပါတယ်။တောက်ကြာနေညပိုင်းကတိုက်ခတ်ခဲ့တဲ့လေးစင်းနှောင်းကြောင့်ဝူဟန်မြို့မှာအနည်းဆုံး10ဦးသေဆုံးပြီးတော့230ထဏ်ရာရခဲ့ပါတယ်။ဒီမတိုင်ခင်နာယီပိုင်းကကျန်းစုပြည်နယ်အတွင်းမှာလေးစင်းနှောင်းကြောင့်အနည်းဆုံး4ဦးသေဆုံးပြီး150နီးပါးဒဏ်ရာရခဲ့တယ်လို့စင်ဝါသတင်းဌာနကဖော်ပြပါတယ်။အစောပိုင်းနှုန်းကကျန်းစုပြည်နယ်ရှမ်းစီမြို့အတွင်းမှာတိုက်ခိုက်ခဲ့တဲ့လေးစင်းနှောင်းကြောင့်ဆက်ယုံအဆောက်အဦတွေနဲ့ညက်စစ်တားပိအဆောက်အုံတွေထိခိုက်ပျက်စီးခဲ့ပါတယ်။အခုလေပြင်းတံခံရတဲ့ဝူဟန်မြို့က2019ခုနှစ်နှောင်းပိုင်းကိုရိုနာဗိုင်းရပ်စ်ကရောဂါစပြီးတော့ဖြစ်ပွားခဲ့တဲ့နေရာလည်းဖြစ်ပါတယ်။တရုတ်နိုင်ငံမှာလေးစင်းနှောင်းတိုက်ခတ်လေးတိတ်မရှိပေမဲ့2019ဇူလိုင်လနဲ့ဩဂုတ်လတွေမှာနိုင်ငံအရှေ့မြောက်ပိုင်းလျှောင်းနင်းပြည်နယ်နဲ့ဟိုင်နန်ပြည်နယ်တွေမှာလေးစင်းနှောင်းကြောင့်အနည်းဆုံးလူ14ယောက်သေဆုံးခဲ့ပါတယ်။2016ခုနှစ်တုန်းကလည်းကျန်းစုပြည်နယ်မှာလေးစင်းနှောင်းနဲ့အတူမိုးသီးမုန်တိုင်းတွေကြောင့်အနည်းဆုံး68ဦးသေဆုံးခဲ့ပါတယ်ရှင်။2022ကာတာကမ္ဘာဖလားဘောလုံးပြိုင်ပွဲအတွက်ရှီလာကျင်းပမဲ့ခြေစစ်ပွဲတွေမှာမြောက်ကိုရီးယားကနှုတ်ထွက်လိုက်တယ်လို့အာရှဘောလုံးအဖွဲ့ချုပ် AFC ကတင်းနှင်းတွေနေ့ကအတည်ပြုကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီပေါ်မှာမြောက်ကိုရီးယားကတစုံတရာအကြောင်းပြချက်မပေးပါဘူး။မြောက်ကိုရီးယားကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစိုးရိမ်ပြီးတော့မပါတော့ဘူးလို့ပြောတဲ့အကြောင်းဒီလအစောပိုင်းတုန်းကတောင်ကိုရီးယားသတင်းဌာနတွေကရေးသားခဲ့ကြပါတယ်။ COVID-19 ကူးစက်မှုတွေကြောင့်2022ကာတာကမ္ဘာဖလားအတွက်ဒုတိယအကြိုအာရှခြေစစ်ပွဲအများစုကိုဇွန်လအထိရှေ့ဆိုင်ခဲ့တာပါ။ငါးနိုင်ငံစီအရှင်တနိုင်ငံမှာစုကစားတဲ့ပုံစံပြောင်းထားကြောင်းပြီးခဲ့တဲ့လကအာရှဘောလုံးအဖွဲ့ချုပ် AFC ကပြောပါတယ်။တောင်ကိုရီးယားကအုပ်စု H ရဲ့အင်ရှင်ဖြစ်ပြီးအဲ့ဒီအုပ်စုရဲ့ Lebanon Tirilinga Turkmenistan မြောက်ကိုရီးယားကိုရှင်းတိုင်နေတာဖြစ်ပါတယ်။ဒီအုပ်စုရဲ့မြောက်ကိုရီးယားကစဒုဒ္ဓနေရာမှာရှိပေမဲ့အုပ်စုပိုဖြစ်နေတဲ့ Turkmenistan နဲ့တမတ်တာကွာပြီးမနှုတ်ထွက်ခင်အထိသုံးပွဲကစားဖို့ကြံနေတာပါ။ဒီနေ့ဂျပန်မှာကျင်းပမယ့် Olympic ပွဲတော်ကိုလည်း Coronavirus ကူးစက်မှာစိုးရိမ်လို့တွားရောက်မရှင်းပြိုင်တော့ဘူးလို့မြောက်ကိုရီးယားတို့ကပြီးခဲ့တဲ့တလကျော်ကပဲကြေညာထားခဲ့ပါတယ်ရှင်။တော်တာရှင်များရှင်တင်းငွေနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ဆန်းမြမာနယ်ဆက်ရှင်းမိုင်ပြည်နယ်မိုင်အိုင်းမြို့နယ်ထဲမှာဖမ်းမိတဲ့စိတ်ကြွသေးပြား၅တန်းလောက်ဟာရှမ်းပြည်နယ်မန်ယောင်ဝါလနဲ့ကင်ဒီထိမ့်ချုပ်ရဒေတာကလာကြောင်းထိုင်းရနာပိုင်းလေးရဲ့ပြောဆိုချက်ကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဒီသတင်းကိုကျမမအေးမှာပါပြောပြပေးမှာပါထိုင်းမြန်မာနယ်ဆက်ချင်းမိုင်ပြည်နယ်မဲအိုင်းမြို့နယ်မဲဆောင်ကျေးရွာအမှတ်6နီးလမ်းမပေါ်မှာကျင်ငါးဖွင့်ကိုသလုံးတစ်စိတ်ပါစိတ်ကြွစီဆာလာအိတ်38အိတ်ကိုတဲဆောင်ပြီးမောင်းနေလာတဲ့ပစ်ကတ်ကားငယ်3စီးကိုနေကြားဆောင်တပ်ဖွဲ့တွေကလိုက်လံဖမ်းဆီးခဲ့တာပါကားမောင်းသူတွေဟာကားတွေကိုတောဆက်တွေမှာရက်ပြီးထွက်ပြေးသွားခဲ့ကြပေမဲ့ဆက်လက်စစ်ဆေးဖော်ထုတ်ချက်တွေအရထွက်ပြေးသွားသူတွေဟာမြန်မာနယ်ပွားထိုင်းတောင်ပေါ်သာကတ်တွေကန်ဆောင်ထားသူတွေဖြစ်ကြောင်းအမှန်ငါးဒေတာနေကြားဆောင်ရဲတပ်ဖွဲ့ကမေလ15ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးထုတ်ဖော်ပြောဆိုသွားပါတယ်ဖမ်းပြီးတဲ့စိတ်ကြွဆေးတွေဟာရှမ်းပြည်နယ်မန်ယောင်ဒေတာဝါလနဲ့ကန်အင်အားစုများထိန်းချုပ်ရာနေနေကဖြစ်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်ဒီလိုပြောဆိုချက်ပေါ် UWSA ဝါတပ်ဖွဲ့ရဲ့လာရှိုးမျိုးဆက်ဆက်ရေးယုံတာဝန်ကဦးညီရန်ကတော့အခုလိုညင်းဆိုသွားပါတယ်
ဒီလိုပဲဆက်ဆွေးဆွဆဲနေကြပါသူတို့ကတော့နော်ဘာမှချင်းမြန်မာလည်းမရှိဘူးနော်ဘာမှတက်တယ်ထောက်ထားလည်းမပြနိုင်ဟုတ်ကဲ့ကျွန်တော်တို့ဖက်ကနေဖြတ်သွားတယ်ဆိုပေမဲ့လည်းဒီလိုလဲကျွန်တော်တို့ပိုက်စိတ်တိုင်းဆက်ပြီးဖန်စီနေနေနေဆိုတာအလုံးအပြည့်ပဲနော်ရန်အောင်ပြည့်ကျွန်တော်တို့လည်းပိတ်ဆို့နိုင်မှုဆိုတာလည်းအထက်ထက်ရှိပါတယ်နော
်အဲ
့တော့ဒီတဲ့အတိုင်းပဲလေနော်အဲ့ဒီနေတက်တော့မှဆိုရင်တော့ဒါဒီလိုမိသားစုနည်းနည်းတော့မှမဟုတ်ဘူးပေါ့နော်အဲအကလို့တက်တယ်အထောက်ထားပြနိုင်တယ်ဆိုရင်တော့ဒါကျွန်တော်တို့ဒီအရေးယူဖို့ဟာကျွန်တော်တို့အဆင်ပြေပါပဲနော်ဒါကျောင်းဝတော့ပိုင်းပေါ့နော
်
အထက် data နေဒီမှာဖြတ်သွားနေတဲ့အာမြေမောင်ခိုးတွေရှိတယ်ကျွန်တော်တို့လည်းအာဒီလိုက်တာဖန်စီပိတ်ဆို့မှုတွေရှိတယ်ဆိုတာအလုံးနဲ့တည်နေပြီးသားပဲလေနော်ဒါလည်းပဲဖြစ်ဖြစ်ဒီနေဆက်တကြောမှာတော့ဒီမြေမောင်ခိုးကိုခိုင်းနေရတော့
မဲအိုင်းမြို့နယ်အတွင်းမှာဖမ်းမိခဲ့တဲ့စိတ်ကြွဆေးပြား၅တန်းနီးပါးဟာ မီလာအတွင်ဒုတိယကြိမ်အများဆုံးဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့လည်းချင်းမိုင်ပြည်နယ်အမှန်အတိုင်းရဲတပ်ဖွဲ့ရဲ့သတင်းထုတ်ပြန်ချက်ကိုကိုးကားပြီးထိုင်းသတင်းနယ်မှာရေးသားဖော်ပြကြပါရစေ။စိတ်ကြွစေရကာလတန်ဖိုးကတော့ထိုင်းဘက်ဝင်တမ်းမောင်းတထောင်လောက်ရှိတယ်ဆိုပြီးခန့်မှန်းကြပါရစေ။မြန်မာနိုင်ငံအတွင်နိုင်ငံရေးမတည်ငြိမ်မှုကိုခွင့်ကောင်းယူပြီးမူရေခိုင်းနေတာစိတ်ကြွစေ ကိုဗစ်ကာယောဂါကာလမှာအတွားလာပြီးကန့်သတ်ထိန်းချုပ်ထားပေမဲ့မူရစေဝါမှန်ကိုသူတွေကတော့လမ်းကြောင်းအသစ်တွေနဲ့တင်သွင်းနေတဲ့ဖြစ်ကြောင်းကိုလည်းကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်ဆိုင်ရာယုံ UNODC
ပြည်ရေးအမေရိကန်တန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်ဗီအိုအေရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့
၄၀ည9နာရီကနေ9နာရီခွဲထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုးရုစလောင်းတို့ပြင် VOA Facebook အချင်းပြည်သူကာကွယ်ရေးတပ်မင်းတပ်ကိုမေလ15ရက်နေ့စနေနေ့တုန်းကမြန်မာစစ်တပ်ကနေပြီးတော့မြေပြင်ကနေလက်နက်ကြီးတွေနဲ့တာမကရဟယင်တွေနဲ့ပါအပြင်းထန်ပုံကျဲတိုက်ခိုက်ပြီးတော့နှိမ်နှင်းခဲ့တဲ့အကြောင်း CDF တပ်ဖွဲ့တာဝန်ရှိသူတွေကဗီဒီယိုကိုပြောပါတယ်။တူမီတနက်တွေပဲအများဆုံးရှိတဲ့ချင်းပြည်သူကာကွယ်ရေးတပ်အနေနဲ့လက်နက်အင်အားအဆမတန်ရှိနေတဲ့မြန်မာစစ်တပ်ကိုဘယ်လိုခုခံတိုက်ခိုက်ခဲ့သလဲ။မင်းတပ်ကချင်းလူငယ်တွေဘာကြောင့်လက်နက်ကင်နေကြလဲ။မင်းတပ်ရဲ့နောက်ဆုံးအခြေအနေတွေဘယ်လိုရှိသလဲ။
ချင်းပြည်သူ့ကာကွယ်ရေးတပ်မင်းတပ်ရဲ့တာဝန်ရှိသူတို့ဖြစ်တဲ့ဒေါက်တာရောမန်ကိုမိုင်းအင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာဒီမှာရေးဆွေးနွေးကမ်းစီစဉ်မှာတင်ဆက်ပြီးပါမယ်။မင်းတပ်ကမြန်မာစစ်တပ်ကနေပြီးတော့အခုသူတို့ကစိတ်ပိုက်လိုက်တဲ့အခြေအနေလားရှင့်အခုအဲ့လိုပြောနေရတယ်ခင်ဗျအဲဆိုတော့သူတို့ကမြို့တွေကပွင့်ကြတဲ့နေရာတွေပေါ့နော်နေရာကြတဲ့နေရာတွေကိုသူတို့အကုန်လု
ချင်ရလို့ပေါ့ဆန်ကင်းနေတော့သူဖြစ်စီကိုယ့်ကိုသွားနေသူဖြစ်စီတွေ့ရသူကလို့ကျုံရမှာဆန်းဖြစ်နေတဲ့တဘောရှိတယ်ခင်ဗ
ျမင်းကတိုက်ပွဲကတော့တော်တော်လေးပြင်းထန်တယ်လို့ကျမတို့ကြားရတယ်ရှင်ဆိုတော့အဲ့ဒီလိုမျိုးမင်းကဟုတ်ကဲ့အဲ့ညီမစစ်တပ်ကဒီမင်းတပ်ကိုသူတို့တိုက်ခိုက်တဲ့အခြေအနေကိုပြောပြပါအောင်ရှင
်မဲခုနကကိုစပစ်ခတ်မှုရှိတာလေအာခွန်နိုင်ခွဲလောက်ကကျမရဟရင်နေပေါ့နော်ရဟရင်နေလက်ဟိုချောင်းအတိုင်းပေါ့နော်ကျွန်တော်အောက်ကမောင်းချောင်းတိုင်းပေါ့နော်ချောင်းတိုင်းပြက်လာတယ်လူကြီးချတယ်လက်နဲ့ချတယ်မင်းကဟက်ကီအသွာလာပြန်တတ်မှုတွေကအသိနဲ့တဲဆိုရယ်ဟက်ကီပေါ်နေလေဒီခတ်တာလေးရှိတယ်ဟက်ကီပေါ်လက်နဲ့ပြင်းနေဖြစ်တာပေါ့နော်ကျွန်တော်ခုနပြောတဲ့စတင်းဒေဒီစီဒီနာကိုတုံးလုံးကြက်ခွဲတယ်သူကကုန်းချင်လေးဆိုတော့လူကြီးကအဲ့ဒီမှာကျွန်တော်ကင်းပုံးနေရစားတာရှိတယ်လုံချုံနေကြတာရှိတယ်အဲ့ဒီမှာတုံးလုံးကြတယ်ပြီးတော့ဆက်ချောင်းမှန်ဖက်မှာဘဒူဗီဘက်ကလည်းဆင်းလာတဲ့ဟိုစစ်ကူတွေပေါ့နော်အဲ့ဒါနဲ့ကျွန်တော်တို့ CDF တွေနဲ့အဲဆက်ချောင်းမှန်ဖက်ကလည်းဖြစ်နေတယ်ပေါ့တိုက်ပွဲတွေဖြစ်နေတယ်ပေါ့နော်အဲ့ဒါကိုလည်းသူတို့စမ်းပြစ်တာပေါ့နော်ဆက်ချောင်းမှန်ဖက်မှာဒီရင်ပေါ်နေပဲဘဒူဟာချစ်ပေါ်နေပဲလူလက်နေကြီးနှလုံးတုံးလုံးကြတယ်အဲ့ဒီစမှာပဲနေရာအနဲ့မြို့နေရာအနဲ့မဲတက်တီရှိနေတဲ့နေရာတွေကဘဒူမလို့ရှိပါသေးဆိုပြီးမှချစ်ကတ်သွားတာကိုမင်းလက်နဲ့ကြီးပေးကိုအချိန်ထုတ်တယ်လို့ရှိနေမျိုးတွေကိုစတာပေါ့နော်
ရှင်ဒီတည်သူကောက်ွယ်ရေးတက်အနေနဲ့ကကြတော့အခုကဟိုတခြားဟိုတိုင်းသားလက်နက်ကိုင်တွေဒါမှမဟုတ်ရေးအခု NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့သူတို့ကအကူအညီရောရလားရှင
်ကျွန်တော်ကချိတ်ဆက်မှုရှိတယ်ချိတ်ဆက်မှုတော့ရှိတယ်အကူအညီကတိတိကျကျခံခံမှာတော့မရသေးဘူးခင်ဗျအမှန်တော့ကိုသူကိုသအနေနဲ့ပဲသူ့မျိုးကောက်ွယ်ဖို့တက်လို့ပေါ့နော်လက်နက်မကင်လို့မဖြစ်ရတဲ့အခြေအနေရောက်လာပြီပေါ့လေအဲ့ဒါဆိုတော့သူ့ဘူကူကောက်ွယ်ဖို့အတွက်self defense ball เนาะအဲ့လိုမျိုးနေနေပဲဖွဲ့ထားတဲ့အဲ့လိုအဖွဲ့ငယ်လေးပဲ လက်နဲ့ကြည့်ပြီးတက်စင်နိုင်တာတို့ဘောင်းပြန်နေကိုင်းနိုင်တာမျိုးမရှိဘူးကျွန်တော်တို့ခါချူတက်နေရှိတယ်နှလုံးကျူးတက်နေဒူမီဒူမောင်းနေပေါ့နော်အဲ့လောက်နဲ့ပဲကျွန်တော်တို့ကာကွယ်နိုင်တယ်ပြစ်ခတ်နိုင်တယ်ပေါ့နော်ကျွန်တော်တို့မျိုးစိတ်ကာကွယ်ထားနိုင်တယ
်ဒီတိုက်ပွဲတွေဖြစ်တဲ့အတွင်းပေါ့နော် CDF ဘက်ကရောဘယ်လောက်ထိကြာဆုံးလဲရှင်အကြာဆုံးနေဘယ်လောက်ထိရှိခဲ့လဲရှင်
ကျွန်တော်တို့ခံရမှာဆိုအရှိတပွင့်နောက်တပွင့်ပေါင်းလိုက်မှာဆိုကျွန်တော်တို့ဖက်က9ယောက်ကျော်ကြတယ်တနက်ဆိုတော့ပုံစံနေခံလို့ပေါ့နော်တန်ရရတွေအကုန်လုံးကလည်းပုံစံနေကြောင်တန်ရရတယ်သူတို့ရှင်ဖြစ်တယ်ပေါ့နော်စက်တနက်ဒီမရှင်းကန်းဒီဒီမောင်းပြန်နေကြောင်တန်ရရဆိုတော့မရှိတော့ပဲအဲကျွန်တော်တို့ဖက်ကတော့အခုဥပမာ14ရက်နေ့တိုက်ပွဲဆိုရင်သူတို့ကစိတ်ကား60တက်လာတယ်စိတ်ကား60နဲ့180ကျော်အကုန်လုံးစိတ်ကား60တော့ကျွန်တော်တို့မင်းရှိုးလိုက်နိုင်တယ်ပေါ့နော်အဲ့လိုမျိုးလည်းတချို့ပါတင်းလိုက်နေတဲ့အဆင့်ကြီးရှိတယ်ဆိုတော့သူတို့ဘက်ကတော့ဒါအရှိချမ်းတိုက်ပွဲပဲရှိသေးတယ်လေအဲ့လိုဆိုတော့သူတို့ဘက်ကကျွန်တော်ထင်တယ်အနည်းဆုံး20 30ကျော်တော့ကြာမှာပဲအနောက်ချမ်းတိုက်ပွဲမှာလည်းသူတို့စစ်ကား6စီးနဲ့အကြည့်လာတယ်မြို့ကိုရောက်လာနိုင်တာ10စီးလောက်ပဲရှိပါတယ
်အဲ့တော့အခု CDF ကအဓိကတုံးနေဒီတူမီတနက်အကြောင်းကိုလည်းပြောပြပါဦးရှင
်တူမီတနက်ဆိုတာကဟိုအိမ်လေးကပထမကဘာစစ်ကားလောက်တော့မှမချစ်မမီတဲ့ပနပကျွန်တော်တို့1889ပေါ့နော်1890ဝင်းဒီမှာကျွန်တော်တို့ဒီနဲ့ဆက်ပရိသတ်တွေကိုတက်ခတ်တုန်းကကျွန်တော်တို့ရဲ့ရှေးချင်းပိုးပွားတွေဆုံးခဲ့တဲ့ကဏ္ဍမျိုးပါရန်မုံကိုထောင်းရတယ်ရန်ထောင်းတယ်ပေါ့ရန်ထောင်းမှာရန်မုံကိုရတယ်အဲ့ဒီရန်မုံကိုကျွန်တော်တို့ကတနက်ကျောင်းရှေးရနဲ့ထည့်တယ်ထည့်ပြီးမှအဲ့ဒီခဲရီကြီးအဲ့ဒီတနက်ကျောင်းထိတ်ခါတွေပဲထည့်တယ်ထည့်ပြီးတာနဲ့ကျွန်တော်တို့ပြည်နာမှာကက်လို့ခေါ်တဲ့ကျက်ပေါ်နော်ကျက်နဲ့တနက်ကျောင်းလေးမှာထဲမှာလက်မနဲ့ပေါ်နော်ဒီမောင်းတံကိုကိုးလိုက်တယ်အဲ့မှာရန်မုံနဲ့ထည့်တယ်ကျက်တက်ပြီးမှကြည့်လိုက်တဲ့ခါကျအဲ့ရန်ရပေါက်ပွဲမှုနဲ့ပြောင်းတဲ့ကိုဆက်တက်မှာပြောင်းနေရရန်တွန်းကအားနဲ့ရှုပ်ဖက်လာပါမတ်ကက်စီပေါ့တော်လိုက်တဲ့မျိုးပါပဲဒီမှာတော့ချင်းပြည်နယ်မှာတော့ဒီလိုမျိုးဒူမီတနက်ကျောင်းကန်ကွန်ပြူတာပေါ့သူတို့ကရန်ကရေဆူသွားရင်ပြစ်လို့မရတော့ဘူးတခါလေကျက်ကမပေါက်ရင်တနက်မပေါက်ဘူးမိမကူရင်လည်းတနက်မပေါက်ဘူးပေါ့နော်အဲ့လိုမျိုးအခက်အခဲမျိုးရှိတာပေါ့
ဟုတ်ကဲ့ရှင်အဲ့တော့ဒီအဓိကဒီ CDF ပေါ်ပေါက်လာပြီးတော့ဟိုဆရာနာသိမ့်မှုကိုစန့်ကျင်တဲ့နေရာမှာအဓိကလက်နက်နဲ့အဲ့လိုပြန်ပြီးတော့ခုခံဟိုတိုက်ခိုက်လာတဲ့အကြောင်းရင်းပေါ့နော်အဲ့ဒါဘယ်အချိန်ကစပြီးတော့ဘယ်လိုစဖြစ်လာလဲရှင်
ဧပြီလ24ရက်နေ့မှာစတာခင်ဗျကျွန်တော်တို့ကတောက်လျှောက်တပိတ်စီလုပ်တယ်သူတို့ကတင်းလိုက်ကျွန်တော်တို့ကတင်းလိုက်တယ်ပေါ့နော်တပိတ်ဆန္ဒပြတောက်လျှောက်လုပ်လာခဲ့တယ်24ရက်နေ့မှာစတီကာကမ်ပိန်းပေါ့နော် we support energy စတာတန်လေးကပ်နေတဲ့အချိန်မှာကျွန်တော်ရဲ့လူတွေ9ယောက်ကိုသူတို့ကရုပ်ပြက်ကားနဲ့ရောက်လာမှာအကုန်လုံးဖမ်းခေါ်သွားတယ်ဖမ်းခေါ်သွားပြီးတဲ့နောက်မှာကျွန်တော်တို့မျိုးထဲမှာချက်ချင်းနဲ့လူတွေစုတယ်လူတွေစုပြီးမှကျွန်တော်တို့လူကိုပြန်ထုတ်ပေးပါလို့ကျွန်တော်တောင်းဆိုတယ်ညနေရေမှုကိုတိုင်းရောက်လာတယ်သူကပြန်တော့ပြပါမယ်တဲ့ကျွန်တော်တို့ကအတင်းပြန်တောင်းဆိုတော့ခံဝင်ပေါ့နော်ခံဝင်ရေးမယ်အဲ့မှာလက်မှထိုးတယ်ပါပုံမှန်မှလည်းမဆွဲဘူးပေါ့နော်ပြန်တော့ပြပါမယ်တဲ့ချက်ချင်းပြန်တော့ပြပါဆိုပြည်သူတွေကအတင်းတောင်းဆိုတော့အခုချက်ချင်းတော့လုံးလုံးမရပါဘူးတဲ့သူခံဝင်ရေးခိုင်းမယ်ခံဝင်မှလက်မှထိုးမယ်ပါနေနေချပါမယ်ပေါ့နော်ပြန်တော့ပြပါမယ်လို့ပြောတယ်အဲ့ဒီနေ့တယ်မှာပဲဒါ next year နေ့တယ်တနင်္ဂနွေဝင်တင်ဖြစ်မယ်ဆိုတော့ဒီလူတွေကလည်းခင်ဗျားတို့ရဲ့ကျွန်တော်တို့မယုံဘူးခင်ဗျားတို့ကျွန်တော်တို့မယုံဘူးခင်ဗျားတို့ပြန်ထပ်ပြင်မယ်ဆိုရင်မယုံဘူးဆိုတော့ပြန်နေတာထားပြန်ထပ်ပြင်မှလည်းပြန်ထပ်ပြင်မယ်ပြောနေပြန်နေတော့ဆုံးထပ်ပြန်ထပ်ပြင်မယ်လို့ကျွန်တော်မေးလိုက်တယ်နေတော့သူကစဉ်းစားမှာ6နာရီနောက်ဆုံးထပ်ပြန်ထပ်ပြပါမယ်လို့ပြောပြတယ်ဆိုတော့လူရင်းပြရင်တော့ဟုတ်တယ်တော့မပြောဆိုအဲ့ဒီ24ရက်နေ့ညအစမှာပြစ်ခတ်မှုတွေဖြစ်တော့တာပဲ CDF ကတော့တရားဝင်ဖွဲ့စည်းလိုက်တာ25ရက်နေ့မှာ CDF ဖွဲ့စည်းကြောင်းကြေညာလိုက်တယ်အဲ့တော့တရားဝင်ပေါ့နော
်အခုအဲ့တော့ CDF ကအခုဘာဆက်လုပ်လဲရှင
်ကျွန်တော်တို့အနေနဲ့ရည်ပြင်တိုက်ပွဲဖြစ်နေဆိုရင်သူတို့လက်နက်တွေတာနေပါစေရတယ်ကျွန်တော်တို့ဒီရှင်ဖြစ်နိုင်တယ်ကျွန်တော်တို့မှာကျွန်တော်တို့ရဲ့နေမြေကျွန်းတင်မှုကျွန်တော်တို့ရဲ့ဒီရဲတိုက်ရဲစိတ်ဓာတ်ရှင်းမှုပေါ့နော်လူငယ်တွေနဲ့ရှိရဒါပေမဲ့သူတို့ကအဲ့လိုရည်ပြင်ကဘလို့မှရှင်မတွန်းနိုင်တာတိတော့မနေ့ကပေါ့နော်မနေ့သုံးသောပိုင်းမှာရည်ရင်ကအခြေကို20လောက်ကိုအပြန်တန်း20ချင်း20ကျော်ပြန်တန်းလုပ်ပြီးမှမြို့လေကောင်ကိုပေါ့နော်မြို့လေကောင်မြို့နောက်ချမ်းပေါ်လေမြို့သွင်းတဲ့ကိုသူတို့တက်တီကိုရေးလက်နဲ့ပြော်ရေးခါကြအကုန်လုံးကြိုးကြောချာတော့ကျွန်တော်တို့ရဲ့ဒူမီဒီခါချွေးနဲ့ရည်ရင်ကိုကျွန်တော်ငေးကြည့်နေတယ်ဘာတက်နေတာပေါ့ကျွန်တော်တို့လည်းမြို့သွင်းမှာသူတို့ကိုတိုက်မယ်ဆိုရင်မြို့အရန်ချိန်လာတော့မယ်ဂျီဒူတွေအချိန်လာတော့မယ်ပြီးတော့လည်းသူတို့ကဒီပြင်းအောင်လန်းခွဲပေါ့နော်ပြင်းအောင်လန်းခွဲ2004တက်ရင်ကိုတက်သွားမယ်နေရာနာမှာသူတို့က အဲ့နာမှာလူတွေဖမ်းတယ်ဒီလူတွေဖမ်းတယ်ကျွန်တော်တို့ရဲ့ဘက်ကဒီသူတို့ဒီသူကောက်ကွယ်ရေးဘက်ကလူတွေဖမ်းတချို့ဖမ်းပြီးတယ်အခြားပေါ့နော်အဲ့နဲ့ဒီသူတချို့ပါဖမ်းပြီးမှသူတို့ကိုလူသားတိုင်းလို့ရှေ့ကနေတွားခမ်းပြီးမှမျိုးတွေကိုတူတူတူးဝင်လာကြတာဆိုတော့ကျွန်တော်တို့အနေနဲ့အရန်အချက်တွေ့တယ်ပြီးတော့လည်းကျွန်တော်ခံဖြစ်တဲ့သူရေမျိုးတွေကိုလက်နဲ့ကြည့်နေတဲ့ဒီထက်ပိုဖြစ်လာကြအောင်ရှိတယ်စကားစနှစ်ခုလေးတည်းမှနေပေါ့နော်အဲ့လိုမျိုးမျိုးအရန်အချက်နာမှာဆိုလို့ကျွန်တော်တို့လည်းရှောက်ပေးလိုက်တယ်ဒါနဲ့ကျွန်တော်တို့ဒီအင်းအားတွေကရှင်းနေသေးတယ်။စုပ်ပြီးနည်းနည်းဖျော်ဖျက်စုပ်ပြီးရတာပေါ့နော်ချက်ချင်းကြီးကြော်တယ်တော့တော့လေ။ကျွန်တော်တို့တို့မိုးဆူချောင်းတို့ချောင်းနေတယ်။ကျွန်တော်တို့သူတို့ကိုပြန်ပေါင်းထုတ်ဖို့စိတ်ကြက်တဲ့အကုန်လုံးအပြည့်ဝရှိနေတယ်။အရင်ကတော့စိတ်ကြက်တွေဘုခိုင်မာလာသေးတယ်။အခုလိုအရင်ကလိုတနတ်မကန်တဲ့လူတွေကအခုတင်လုံးဝတနတ်ကန်ရတော့မယ်။ရရနဲ့နဲ့နဲ့ဖြစ်တဲ့နည်းနဲ့သူတို့ကိုပြန်တိုးဆန်ပြစ်ခတ်တော့မယ်လို့လူတိုင်းစိတ်ထဲမှာဝင်သွားပြီ
။ဟုတ်ကဲ့။ဆိုတော့အခုဒီမင်းတက်မှာရှိတဲ့ဒေတာကန်တွေရောဘယ်လောက်ထိထွက်ပြေးနေရလဲရှင်။
ဟုတ်ကဲ့ကျွန်တော်နဲ့စကားပြောမှာဟက်တန်နေပါလိကြားရင်ကြားနေမှာပါကျွန်တော်တောထဲရောက်နေတယ်တောထဲရနေတယ်အခုတောထဲမှာရောက်နေတဲ့ကလေးနဲ့တနည်းနည်းကလေးရီကောအဖေရီကောမျိုးသမီးရီကောအစစ်စစ်ပေါင်း15ယောက်ရောက်နေကြတော့ကိုကျွန်တော်တို့နဲ့လမ်းမှာကြုံလာလို့ကျွန်တော်တို့တို့ကူညီပေးနေတယ်မျိုးရီကလူတွေအကုန်လုံးလည်းပြောင်းနေကြတယ်တို့တို့ကဘဝတင်နာမှာဘဝတရားကွနာမှာနေတယ်တို့ရဲ့ကွနာတွေစိတ်ကောင်းစီတွေတက်ဒီလာပြီးမှပြစ်ခတ်တာတွေရှိလာတော့ကြောင့်တို့လုံးဝလုံးမလုံးချုံလို့မြို့တော်ပြေကိုဖတ်ပြီးလာတဲ့အဆင့်ရှိရှိတို့ဒါကျွန်တော်မျက်စိရှိမှာဖြစ်နေတာတို့တခြားနေရာမှာကြောတာကိုလူပေါင်း80ကျော်ရှိတယ်ဒါကျွန်တော်တို့သိတဲ့ရှိတယ်ပေါ့ဇာတ်ထဲမှာတမျိုးလုံးကလူတွေပဲအကုန်လုံးကပြီးသွားနေကြတယ်မိစ္ဆာရတော်တွေတောင်းနေချင်းမှာနေနေရတယ်ဘယ်လိုပုံအောင်နေရတယ်ပေါ့နော်ပြန်နေတဲ့လူတွေအကုန်လုံးပဲဖျားတာမှာပေါ့နော်နေလာညာလာပေါ့လေအဲ့လိုမျိုးပဲကြံနေရတယ်
အခုဒီလိုစိတ်ပေးဒုက္ခတွေတွေအတွက်လူသားချင်းစာနာမှုအကူအညီတွေရောလိုအပ်နေတဲ့အနေအထားမှာဘယ်အရာတွေကအဓိကအရေးကြီးလိုအပ်နေလဲရှင
်အဓိကအရေးကြီးဆုံးကတော့စားတော့ဖို့စားဖို့တော့ဖို့ပေါ့နော်စားဖို့တော့ဖို့တော့နံပါတ်1အရေးကြီးတယ်နံပါတ်2ကတော့ရှယ်တာတွေပေါ့ကျွန်တော်တို့ကတခါမှအဲ့လိုစစ်ကြီးတပေါင်းမျိုးဘာမှလည်းမဖြစ်ဘူးအရင်ဒီနေ့အိတ်ဆန်ကျဲတဲ့နေရာဆိုတော့လေဒါမျိုးနဲ့ဂျုံလေးဂျုံသားမရှိတော့ဒါပထမဆုံးချိန်ပေါ့ကျွန်တော်တို့ဘာလို့မှမသိတဲ့ပုံစံဖြစ်နေတဲ့ပုံမျိုးပေါ့နော်ခုမိုးရီရောက်လာပြီမိုးကြီးဒီမိုးရွာလာလို့ဖြားနာတာဖြစ်လာလဲတို့ဒုက္ခတွေကြောင့်အောင်မယ်ပေါ့နော်ဈေးဝတော့လည်းကြည့်ရအောင်မယ်ပေါ့လေဒီလမ်းကြောင်းတွေပေါ့နော်ကျွန်တော်တို့မြင်းတက်မြို့ကိုဝင်နိုင်တဲ့လမ်းကြောင်းကဒီဘုတ်ကူပဲရှိအောင်တကုတ်ပေါ်နဲ့အဓိကရှိတယ်ကံကောဘက်ကရှိနေပေါ့နော်အဲ့လိုမျိုးပဲရှိတယ်ဒါပေမဲ့ဒီလမ်းကြောင်းရွာကဒုလုံးကဆက်နေနေကလေးကဆက်နေနေတဲ့ဘန်ကလေးကဒီကောင်ဒီတက်ကြအကုန်လုံးကိုလမ်းကြောင်းလုံးဝပြလိုက်ပြီလေအဲ့လိုဆိုတော့အဲ့ဒီမှာလည်းအဖြစ်ခဲနေတော့ရှိတာပေါ့
မင်းတက်ကိုဒီမြန်မာစစ်တပ်ကနေပြီးတော့အဲ့လိုအင်အားအလွန်ကျွန်းသုံးပြီးတော့လက်နက်ကြီးတွေနဲ့ပေါ့နော်ပြစ်ခတ်နှိမ်နှင်းတဲ့ကိစ္စကိုအမေရိကန်နဲ့ဗြိတိန်ကတန်ယုံနေရလဲတော်လေးကန့်ကွက်ရှုံချထားတာပေါ့နော်နောက်ပြီးတော့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကလည်းဒီမင်းတက်ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတကာကိုသူတို့အကူညီတောင်းထားတယ်ပေါ့နော်ဆိုတော့အဲ့ဒီခုအဲ့တော့ဒီအခုမင်းတက်မှာဖြစ်နေတဲ့အခြေအနေမှာပေါ့နော်ဒီနိုင်ငံတကာကောပေါ့နော်အကူအညီတွေဘယ်လိုပုံစံမျိုးလိုအပ်နေလဲရှင
့်ကျွန်တော်တို့အနေနဲ့ငြိမ်ငြိမ်လို့မရတော့ဘူးကျွန်တော်တို့ကမင်းတက်ငနာကြောကြောရိုးရိုးဆန္ဒပြတယ်ပေါ့နော်နောက်ဆုံးရွေးချယ်ချက်လမ်းမရှိတော့လည်းနဲ့ကန်တန်းစီကိုရွေးချယ်ရတယ်ဒါ DCDF ဆိုတာကမျိုးလေးတစ်မျိုးကာကွယ်ဖို့ဖွဲ့ထားတဲ့ဖွဲ့လေးပဲကျွန်တော်တို့မှာစနစ်တကျပဲစီးဖို့လည်းနဲ့အရာပိုင်းရတော့တိတ်ဆာမရှိဘူးလေအဲ့ဒါကိုတရားအလွန်ကျွန်းတုံးတယ်ဒီနေ့မနေ့ကမင်းတက်မြတ်ဖြစ်ကိုရှင်းနေဆိုရင်ဟိုဒုတိယကဘာစစ်ကဟိုနာစီဂျာမီရီကဒီစပိန်နိုင်ငံတရားဘတ်စကန်ဂျီတရားဒီကော်နီကာဆွေမျိုးလေးကိုရဲရဲစစ်စစ်ဖြစ်ခတ်တယ်လို့ပါပဲအကျန်တန်းဆုံးအရက်စစ်ဆုံးနေနေပေါ့နော်အဲ့လိုမျိုးဖြစ်ခတ်တယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့သူတို့ကိုအဆုံးစွန်တိတော်လှန်တော့ဖို့ရှိတယ်နိုင်ငံတကာတော့လက်နက်ကိုပံ့ပိုးဆိုတာအတွန်းဆုံးတင်တွန်းဆုံးနေတယ်အဲ့ကျွန်တော်တို့အနေနဲ့တော့ဒါပဲလို့ရယ်စိတ်ကြက်တွေရှိရလို့ရှိနေတယ်ကျွန်တော်တို့ပြန်ဆောက်ချမယ်လူလူစုယုံနေတယ်ကျန်ကိုတော်တော်တော်လာမယ်ကျွန်တော်တို့ရေမြေကျွန်တော်တို့စက်မှာသူတို့အခြေပေါင်းမခံနိုင်ဘူးပေါ့နော်သူတို့ပြန်မောင်းကိုမောင်းထုတ်မယ်ဆိုတဲ့စိတ်ဖြစ်အဆုံးစွန်တိပြလို့ရှိပါတယ
်ဒေါက်တာရောမန်ကိုကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုအခက်အခဲတွေကြားရတာပေါ့နော်ကျွန်တော်တို့ဗီဒီယိုကိုအချိန်ပေးပြီးပြောချင်တဲ့ကျေးဇူးတင်ပါတယ်ကျေးဇူးပါခင်ဗျာ
ဒီမင်းတက်ကတော့ဆုတ်ချီနဲ့ပတ်သက်ပြီးတော့မင်းရမှုတဲ့မြန်မာစစ်တပ်ကပြောပြရမယ့်ဒီကတင်ဖို့နဲ့ဆက်တယ်ဖြစ်ပေမဲ့ဖုံးလက်ခံဖြေချခြင်းမရှိခဲ့ပါဘူးခင်ဗျာ
။မင်္ဂလာပါ။ဦးစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရွေးကောက်ပွဲကော်မရှင် 2020ရွေးကောက်ပွဲမဲမတမာမှုရှိတယ်ဆိုတာတတ်သိပြနိုင်ပြီလားဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင
်အနာဒိစစ်ကောင်စီရဲ့ရှင်းလင်းစဉ်9ရက်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုပြန်လည်ဖွဲ့စည်းပြီးမဲစည်းရည်စစ်စည်းရေးဆိုတာကိုအမှတ်စဉ်1မှာထည့်သွင်းထားတာတွေ့ရပါတယ်အာနာသိမ်းပြီးသိမ်းကြခင်မှာပဲရွေးကောက်ပွဲကော်မရှင်အသစ်ဖွဲ့စည်းခဲ့တယ်လို့မဲစည်းစစ်စည်းတာတွေကိုနိုင်ငံအနှံ့မှာပြုလုပ်နေပြီးနိုင်စင်သတင်းထုတ်ပြန်မှုတွေလည်းလုပ်နေတာတွေ့ရပါတယ်ပုံမှန်အားဖြင့်တိုင်းနယ်ပြည်နယ်မြို့နယ်တွေကမဲစည်းအခြေအနေတွေကိုစည်းစရာနဲ့ပြသတာမျိုးလောက်ပဲရှိပြီးမေလ14ရက်နေ့မှာတော့ဆုံးဖြတ်ချက်ချမှတ်မှုပါဝင်တဲ့အချက်၈ချက်ပါထုတ်ပြန်ချက်ကိုသတင်းစာအချက်ပို16မျက်နှာအထိအသုံးပြုဖော်ပြထားတာတွေ့ရပါတယ်2020အထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးကော်မရှင်အစ်စ်ကဘာတွေစစ်ဆေးတွေးရှိပြီးဘလို့ကောက်ချက်ချထားသလဲအဲ့ဒီကောက်ချက်တွေဟာကျင်းပပြီးခဲ့တဲ့ရွေးကောက်ပွဲမှာဘလို့လူတွေကဘလို့မဲမတမာမှုတွေလုပ်ခဲ့တယ်ဆိုတာမျိုးဖော်ထုတ်နိုင်ခဲ့ပါရဲ့လားဆိုတဲ့ကိစ္စကစိတ်ဝင်စားဖို့ကောင်းပါတယ်
မေလ13ရက်နေ့ထုတ်ပြန်ချက်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာရန်ကုန်တိုင်းဒေသကြီး45မြို့နယ်ရဲ့မဲစည်းတွေနဲ့မဲပေးမှုအခြေအနေတွေကိုလေ့လာခဲ့တဲ့အကြောင်းအဲ့ဒီလိုစစ်ဆေးရမှာကော်မရှင်အဖွဲ့ဝင်တွေတွင်မကရဲလာဘကမြို့နယ်ထွေအုပ်နဲ့အခြားသက်ဆိုင်သူတွေပါဝင်တဲ့အကြောင်းစစ်ဆေးရမှာမဲစည်းတွေမှာနိုင်ငံသားစီစီရေးကတ်မရှိသူတွေကတ်နံပါတ်တစ်ခုတည်းနဲ့သုံးချိန်အထက်ပါဝင်နေတဲ့သူတွေနှစ်ချိန်ပါဝင်နေသူတွေကိုတွေ့ရတဲ့အကြောင်းမဲယုံတွေအလိုက်မဲလက်မှတ်ရော့နေပျောက်ဆုံးတာတရားမဝင်အပိုရှိနေတာတွေကိုတွေ့ရတဲ့အကြောင်းဖော်ပြထားပါတယ်စစ်စစ်တွေ့ရှိချက်အရမဲစင်းကောက်ယူရမှာဥပဒေနဲ့မညီညွတ်တဲ့မှားရွေးမှုတွေတွေ့ရကြောင်းမဲလက်မှတ်ပျောက်ဆုံးတာနဲ့အပိုတွေ့တာတွေဟာတရားမဝင်ဆောင်ရွက်မှုတွေကြောင့်ဖြစ်ကြောင်းအရင်မဲပေးမှုတွေနဲ့နှိုင်းရှင်ရင်ကြိုတင်မဲပေးမှုရာခိုင်နှုန်းများနေတာကလည်းဥပဒေနဲ့မညီတဲ့ကြိုတင်မဲကောက်ခံမှုကြောင့်ဖြစ်ကြောင်းမဲပေးရမှာနိုင်ငံသားစီစီရေးကတ်မပါဘဲမဲဆန္ဒရှင်တပ်သေးတဲ့လက်မှတ်နဲ့မဲပေးမှုကိုလက်ခံဆောင်ရွက်ခဲ့ကြောင်းကိုဗစ် -19 ရောဂါကိုအကြောင်းပြုပြီးဥပဒေနဲ့မညီတဲ့ညွှန်ကြားချက်တွေထုတ်ပြန်ဆောင်ရွက်ခဲ့ကြောင်းတွေ့ရှိရတယ်လို့ဖော်ပြထားပါတယ်ဒါကြောင့်ရန်ကုန်တိုင်း45မြို့နယ်ရဲ့မဲစင်းတွေနဲ့မဲပေးခဲ့မှုအခြေအနေတွေ့ရှိချက်တွေဟာတက်ဆိုင်ရာလွှတ်တော်ရွေးကောက်ပွဲဥပဒေဤဥပဒေတွေနဲ့ညီညွတ်မှုမရှိတာကိုစစ်ဆေးတွေ့ရှိရတယ်လို့ဆိုပြီး2020ရွေးကောက်ပွဲအကြိုကာလအရင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တဲ့အမိန့်တွေညွှန်ကြားချက်တွေအသိပေးကြေညာချက်တွေကိုပြန်ပြီးဖော်ပြထားတာတွေ့ကြရပါတယ်နောက်ရက်တွေမှာလည်းအခြားသောတိုင်းနယ်ပြည်နယ်တွေရဲ့အချက်အလက်တွေကိုဖော်ပြပြီးအလားတူဇက်တိုက်ထုတ်ပြန်လာတာတွေ့ရပါတယ်
။လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့စစ်ဆေးတွေ့ရှိချက်ထုတ်ပြန်ချက်နဲ့ကောက်ချက်တွေမှာ2020ရွေးကောက်ပွဲနဲ့ပတ်သက်ပြီးဘသူတွေကဘယ်နည်းဘယ်ပုံနဲ့မဲပသမာမှုတွေလုပ်ခဲ့တယ်ဆိုတာမျိုးကိုတော့ရှင်းရှင်းလင်းလင်းဖော်ပြထားတာမတွေ့ရပဲရွေးကောက်ပွဲဥပဒေဤဥပဒေတွေနဲ့ညီညွတ်မှုမရှိဘူးဆိုတာလောက်ကောက်ချက်ဆွဲဖော်ပြထားတာတွေ့ရပါတယ်။တကယ်တော့ရွေးကောက်ပွဲတစ်ခုမှာမဲပသမာမှုရှိမရှိဆိုတာနဲ့ပတ်သက်ရင်ရွေးကောက်ပွဲအမျိုးအစားတစ်ခုခုအတွက်ကျင်းပခဲ့တဲ့မဲဆန္ဒနယ်မြေတွေကမဲယုံတစ်ခုချင်းစီရဲ့အချက်လက်တွေအဲ့ဒီမဲယုံတစ်ခုချင်းစီကမဲပေးမှုမဲရည်တွဲမှုမှာပါဝင်သူတွေအားလုံးကိုခေါ်ယူစစ်ဆေးတာနဲ့တည်းပေါ်ပေါက်ပါတယ
်မဲယုံတစ်ခုချင်းစီမှာအဲ့ဒီမဲယုံရဲ့မဲပေးပိုင်ခွင့်ရှိသူစီရင်မဲယုံအတွက်ရတဲ့မဲလက်မှတ်အရေးအတွက်အသုံးပြုတဲ့မဲလက်မှတ်အရေးအတွက်ပို့တဲ့မဲလက်မှတ်အရေးအတွက်ဘဲပါတီကဘဲအမတ်လောင်းတယောက်စီကရတဲ့မဲလက်မဲ့အရေးအတွက်ပယ်မဲအရေးအတွက်စတာရီရှင်းရှင်းလင်းလင်းစီရင်ပြုစုအမတ်လောင်းကိုယ်စားလှယ်တွေနိုင်ငံရေးပါတီကိုယ်စားလှယ်တွေရှေ့မောက်မှာမဲစည်းရေးရေးအတွက်မဲလက်မဲ့တွေကိုထုတ်ပိုးအဲ့ဓာရီအားလုံးမြို့နယ်ကော်မရှင်ရုံးကိုပေးပို့ရတာမျိုးဖြစ်ပါတယ်မြို့နယ်ကော်မရှင်ရုံးမှာတော့အဲ့ဒီမဲယုံအသီးသီးကပေးပို့လာတဲ့စီရင်တွေမှန်မှန်ကန်ကန်ဖြည့်သွင်းမသွေးစည်းရင်တွေပြန်တိုက်ကြည့်ရောမြို့နယ်ရုံးကိုရောက်လာတဲ့ကြိုတင်မဲတွေကိုပြန်ရည်တွေ့ရုံနဲ့မတမာမှုရှိမရှိအလွယ်တကူသိနိုင်ဖော်ထုတ်နိုင်တဲ့ကိစ္စမျိုးပါအခုကြည့်ရတော့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကခန့်အပ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အစစ်အစစ်ဟာအဲ့ဒီလိုမဲမတမာမှုမျိုးကိုတိတိကျကျစီစစ်ဖော်ထုတ်နိုင်ခြင်းရှိခဲ့ပုံမရပါဘူးတကယ်တော့ကျင်းပပြီးသွားတဲ့2020ရွေးကောက်ပွဲကာလဟာကိုဗစ် -19 ကပ်ရောဂါကာလဖြစ်နေပေမယ့်ပြည်ရင်းနဲ့နိုင်ငံတကာလေးလာရေးအဖွဲ့တွေကတော့စောင့်ကြည့်လေ့လာအစီရင်ခံစာတွေထုတ်ပြန်ခဲ့ကြပြီဖြစ်ပါတယ်အားလုံးရဲ့တူညီတဲ့အကဲဖြတ်ချက်ကတော့ရွေးကောက်ပွဲမှာမဲမတမာမှုကြီးကြီးမားမားမတွေ့ရ ရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေနိုင်လောက်တဲ့မတမာမှုမျိုးမတွေ့ရှိမဲဆင်းရဲကောက်ယူခြင်းအပါအဝင်လှုပ်ထုံးလုံနည်းဆိုင်ရာအားနည်းချွရင်းချက်တချို့တော့တွေ့တယ်ဆိုပြီးထုတ်ပြန်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်းပြည်တွင်းကရောနိုင်ငံတကာကပါ2020ရွေးကောက်ပွဲကိုဘလောက်ပဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောဆိုနေစေကမူဗိုလ်ချုပ်မင်းကြီးမင်းအောင်နိုင်နဲ့သူစစ်တပ်ကတော့မဲဆင်းတွေကိုကိုယ့်ဘာသာကိုတစ်ဖက်သက်စစ်ကိုယ့်ဘာသာကိုမဲမတမာမှုဖြစ်နိုင်ပွဲရှိတဲ့မဲဆင်း10သန်းလောက်တွေ့ရတယ်ဆိုပြီးကြေညာမဲဆင်းတွေပြန်စစ်ဖို့လွတ်တော်အစ်စ်ခေါ်ရာကိုဆိုင်းငံ့ဖို့တောင်းဆိုအဲ့ဟာကိုတည်ဆဲလွတ်တော်တာဝန်ရှိသူတွေဘက်ကမလိုက်လျောလို့ခုလိုအာဏာသိမ်းလိုက်တာပဲဖြစ်ပါတယ်ဒီအတွက်လည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့မဲမတမာမှုဖြစ်စေနိုင်တဲ့မဲဆင်းတွေကိစ္စကနေမဲမတမာမှုတွေရှိခဲ့တယ်ဆိုတာတတ်သိပြဖို့တာဝန်ရှိလာပါတယ်။အဲ့ဒီအတွက်လည်းအာဏာသိမ်းပြီးတာနဲ့ယာနဲ့ချီတဲ့မြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့အထက်အဆင့်အရာရှိတွေကိုဖမ်းဆီးထိန်းသိမ်းခဲ့ပါသေးတယ်
။ဒါပေမဲ့လည်းအဲ့ဒီကော်မရှင်တာဝန်ရှိသူတွေစီကနေမဲမတမာမှုလုပ်ခဲ့တယ်ဆိုတာမျိုးလုပ်တာကိုသိရှိတယ်ဆိုတာမျိုးထွက်ဆိုချက်နဲ့သတိအထောက်ထားတဲ့စုံတရားမရခဲ့တာကြောင့်လာတဲ့ချီကြတဲ့ထိမ့်သိမ့်ထားမှုကနေပြန်လွတ်ပေးခဲ့ပြီးမဲဆင်းစစ်တာတွေပဲလုခဲ့တာဒီကလေးအခြေအထိပါပဲအခုဆိုရင်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ခန့်အပ်တဲ့ဦးသိန်းစိုးဦးဆောင်တဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာနိုင်ငံတော်ကရွေးကောက်ပွဲဆိုင်ရာအချက်လက်တွေကို3လကျော်အခြေယူစစ်ဆေးပြီးခဲ့တဲ့တိုင်2020ရွေးကောက်ပွဲမှာမဲမတမာမှုရှိခဲ့တယ်ဆိုတာသတိမပြနိုင်တဲ့အတွက်မဲဆင်းကောက်ယူမှုချို့ယွင်းချက်တွေနဲ့အရေးကော်မရှင်ထုတ်ပြန်ချက်တွေကိုကိုးကားပြီးလွှတ်တော်ရွေးကောက်ပွဲဥပဒေဤဥပဒေများနဲ့ညီညွတ်မှုမရှိပြီကိုစစ်ဆေးတွေးရှိရသည်ဆိုတာလောက်ပဲဒီကုန်းချုပ်ထုတ်ပြန်ခဲ့တဲ့ဆိုင်တာကိုတွေ့ပြရကြောက်ပ
ါယူရီမရီကန်တန်မြန်မာဝိုင်းစီစဉ်တွေကိုဝါရှင်တန်မြို့တော်ကတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်အခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်ကျမဧသနာကျပါမင်္ဂလာရှိနေဖြစ်ပါစေတောရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေVOA Facebook ဆာမျက်နှာမှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့ VOA တိချစ်သောရရှင်တွေကိုမြစ်တာတိလက်ဆောင်မြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။ Messenger ကစာရေးလာတဲ့ကြော်မျိုးသူဆိုတဲ့သောရရှင်ကမင်္ဂလာပါ VOA တိကျတဲ့သတင်းတွေတိရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ။မြန်မာပြည်သူပြည်သားတွေဘေးပြာကင်းဝေးကြပါစေ။အမေတော်ဆန်းစုကျင်တဲ့အတူဖန်ခံထားရတဲ့သူတွေအများဆုံးလွတ်မြောက်ပါစေ။ရိမဲချက်ပန်းနိုင်ရင်အများဆုံးပြေးပါစေလို့ဆုတောင်းနဲ့ပါ။ VOA သတင်းမီဒီယာနဲ့ဒီချက်မကအောင်မြင်ပါစေ။မြန်မာပြည်သူတွေနဲ့အတူတကွရှိနေပေးတဲ့အတွက်လည်းအထူးကျေးဇူးတင်လျက်ပါတယ်။ကိုကျော်မျိုးသူရေးလာတာဖြစ်ပါတယ်။ချစ်မျိုးထက်ဆူတဲ့တောင်းရှင်ကတော့မင်္ဂလာပါ VOA ရေးတဲ့VOA ကိုဖုန်းနဲ့ဖမ်းယူလို့ရတဲ့ VOA Bamis application သိပါရစေ။ Internet ဖြတ်ရင်သတင်းမရဘဲနေမှာဆိုလိုပါ။ကျေးဇူးဖြစ်ပြီးပြောပြပေးပါတယ်။ဟုတ်ကဲ့ပါ။ဒီတော့ရှင်ကိုပြန်ကြားပေးရမယ်ဆိုရင်တော့ VOA Bamis ကျမတို့ရဲ့ application ကိုတယ်လီဖုန်းကနေ download လုပ်ထားရဲဆိုတာကလည်း Internet လာမှတုံးလို့ရတာမျိုးပါ။ဘာပဲဖြစ်ဖြစ်လိုရင်တုံးလို့ရအောင်တော့ကျမဒီ Messenger ကနေပြီးပြန်ပြီးတော့ link ပို့ပေးလိုက်ပါရင်နော်။ပါဖုန်းမျိုးစားလဲဆိုတာပြောမထားလို့ Android phone တက်ကောနောက်ပြီးတော့ iPhone တက်ပါဘယ်ဖုန်းနဲ့မဆို download လုပ်လို့ရအောင်လို့ application ကိုနှစ်မျိုးပို့ပေးထားပါတယ်အဆင်ပြေတာကို download လုပ်ယူလိုက်ပါနော်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ခင်ယူမွန်ဆိုတဲ့သောရရှင်ကလည်းဒီသောရရှင်လိုပဲဒီ internet တွေမရတဲ့အတွက်ကြောင့်လို့ internet မရတဲ့အခါမှာနားဆင်လို့ရအောင်လို့ဒီ radio ထုတ်လွှင့်ပေးနေတာကိုအထူးကျေးဇူးတင်ပါတယ်ဆိုပြီးတော့ပြောလာတာ
ပါမင်္ဂလာပါ VOA ရေမြန်မာနိုင်ငံမှာအင်တာနက်တွေပိတ်ထားတာအတော်ကြာနေပါပြီ။သတင်းမှန်တွေနားဆင်ရဖို့အခက်ကြုံနေရပါတယ်။သတင်းမှန်တွေနားဆင်ရလို့ကျေးဇူးပါ။ကလေးဘွားတွေကနားဆင်လာတာခုထီပါ။အခုဖြစ်ပျက်နေတဲ့သတင်းတွေကိုရေဒီယိုလေးနဲ့နားဆင်နေရတာပါ။ရှေ့ဆက်ပြီးတော့လဲမှန်ကန်တိကျတဲ့သတင်းတွေဆက်လက်လွှင့်ပေးပါနော်။ကျေးဇူးပါ VOA ရေ။အားပေးနားဆင်နေပါရနော်
။ဟုတ်ကဲ့ပါ။နားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ ဒီတော့အရှင်ပြောသလိုပဲအင်တာနက်တွေကအခုခင်မှဖြစ်လာတာပါเนาะမြန်မာနိုင်ငံမှာဆိုတာကဒါကြောင့်မို့အင်တာနက်မရတဲ့အခါမှာကျမတို့အစင်မြဲထုတ်လွှင့်ပေးနေတဲ့ live radio တွေနဲ့ကျမတို့ VOA ကထုတ်လွှင့်ချက်တွေကိုဖမ်းမှုမမေ့ပါနဲ့လို့ပဲပြောချင်ပါတယ်ရှင် live radio နဲ့ထုတ်လွှင့်ချက်တွေကတော့ကဘာစစ်ဖြစ်နေတဲ့အချိန်တုန်းကတော့မှဒီတကဘာလုံးကိုသတင်းတွေပြန့်နှံ့သိရှိအောင်လို့လုပ်ပေးခဲ့တဲ့မီဒီယာဖြစ်ပါရင်ဒါကြောင့်မလို့ဒီဂျူရူကလည်းလိုင်းတူနဲ့ထုတ်လွှင့်မှုကတော့ဘလို့အခြေအနေမျိုးမှမဆိုခင်မင်းကြီးပညာတွေမရှိပေမဲ့လည်းသတင်းတွေကိုအစီအမပြတ်နားထောင်လို့ရအောင်လုပ်ပေးနေတဲ့ကြားခံနေမိတစ်ခုဖြစ်ပါရင်နော်မြန်မာနိုင်ငံမှာဆေးရနာတိုင်းနဲ့ဖေရီလာတရက်နေ့ကလေးကလူလူကနေ့စဉ်စားဝတ်နေရေးအကျက်တဲ့ပညာရေးကျန်းမာရေးကအစနေအိမ်လုံးစုံရေးအသက်အန္တရာယ်အဆုံးဘေးဒုက္ခမျိုးစုံနဲ့ကြုံတွေ့နေကြရတာပါဒီလိုအခြေအနေတွေကိုသောရရှင်ရေးလာတဲ့စာတွေမှာတွေ့ရပါတယ်ဒီမှာရေးလာတဲ့စာတွေထဲမှာတော့လူတိုင်းမခံစားနိုင်တာကအနာဂတ်ရဲ့လူငယ်တွေအပါအဝင်ကိုသားကိုသမီးကိုမိတ်ဆွေကိုဆွေမျိုးကိုအိမ်ကြီးချင်းဒီလိုမျိုးအရသာပြည်သူတွေနေ့စဉ်စိုးစိုးရွားရွားအခြေအနေတွေနဲ့တိတ်ဆုံးနေရတဲ့ကိစ္စပဲဖြစ်ပါတယ်။အမည်မဖော်ပြလိုပါဆိုတဲ့သောရရှင်တယောက်က
မြန်မာပြည်ရဲ့အဝေးမှာရောက်နေပြီမဲ့တနေ့တနေ့တက်လာတဲ့တဲ့သူစီးတွေကြည့်ပြီးဝမ်းနဲ့ယူကြုံများဖြစ်မိပါတယ်။ပြည်သူပေးတဲ့လာစာကိုယူပြည်သူပေးတဲ့အခွန်ဘဏ္ဍာတွေနဲ့လက်နက်ဝယ်ပြီးလက်တဆုပ်စာလူစုကောင်းစားဖို့အာဏာတည်တတ်မှုအတွက်ရှေ့တန်းမှာရောမြို့ပေါ်တွေမှာပါအပြစ်မဲ့တဲ့ပြည်သူတွေကိုတက်ရတာကိုကူကူနဲ့ကိုမိသားစုအတွက်မပါပဲလက်တဆုပ်စာလူယုံမာတွေအတွက်ရင်းရတာရှည်တန်းစစ်မျက်နှာပြင်မှာရောဒုက္ခပေါင်းစုံခံအသက်ကိုမနှမျောပဲလူယုံမာလူပလာနံတွေအတွက်တိုင်းရင်းသားလူမျိုးစုတွေကိုတက်ရတာဒုက္ခပေးရတာတွေတော်တော်ပြောကြရဲ့လားလို့ခொနည်းရသားသမီးမျက်ရည်ကြမှစာဝင်အိပ်ပြောကြရဲဆိုရင်ပြည်သူတွေကိုတက်ပြမှယာရုတွေတက်လာမယ်ဆိုရင်နေ့တိုင်းပြုတဲ့ကုသိုလ်နဲ့တိုင်တင်ပြီးသစ္စာဆိုပါတယ်ပြည်သူတွေကြရတဲ့သွေးနဲ့မျက်ရည်ကသူတို့အတွက်ဘဝအဆက်ဆက်မှာငရဲမိတမျှပူလောင်ခံစားရပါစေလို့ဆုတောင်းပေးပါတယ်။အရေးတော်ပုံကြီးအောင်ပါစေ။ပြီးပို့တဲ့စာကိုတော့အမည်မဖော်လိုပါဘူးရှင်။ခံစားရလွန်လို့တနေ့တနေ့အလုပ်ထဲမှာစိတ်မရှိ၊မိုးလင်းလို့မျက်စိနှလုံးပွင့်တာနဲ့မြမပြေးအရေးတွေးပြီးရင်မောနေရပါတယ်ရှင်
။အပြစ်မဲ့ပြည်သူတွေကိုတတ်ရတာပြောပါရဲ့လားလို့သူကမေးလာတာပါ။ဆရာနာရှင်တော်လှန်သူတွေထဲမှာနေ့စဉ်စားဝတ်နေရအခက်အခဲဖြစ်နေရသူတွေကတော့ငကူအားမအစိုးရလာစာနဲ့စားမလောက်ဖြစ်ခဲ့အခုလဲ CDM လုတ်ပြီးတော့အလုပ်တွေပြုတ်လာစာမရဖြစ်ရတဲ့ဝန်ထမ်းတွေပါပဲ
မြန်မာနိုင်ငံမှာတနည်းလို့တနည်းစားရအများကြီးပါကျွန်တော်တို့လူလပကဆရာကြီးတောင်စားဝတ်နေရခက်ခဲရင်စင်ချေဖုံးကျူးကျော်ရက်ခွက်တွေမှာနေထိုင်နေသူအများကြီးကပို့ပြီးတော့ခက်ခဲကြမှာပါအဓိကအကြောင်းကရေရှည်တိုက်ပွဲနှွှဲလို့မရပါဘူး CDM ဝန်ထမ်းတွေကနှစ်လစာလို့တစ်လစာလို့ရထားပါသေးတယ်တနေ့လို့တနေ့စားဘွားတွေကိုရတဲ့နည်းနဲ့ထောက်ပံ့ပေးကြပါမထောက်ပံ့ခဲ့ဘူးဆိုရင်တော့တနေ့ရက်တနေ့နေစား9000နန်းတွေတိုးပွားလာပါလိမ့်မယ
်ဆရာစော် EC ကစီရီယံဝန်ထမ်းတွေရဲ့အခက်အခဲကိုပြောလာတာပါနောက်နိုင်ငံတကာရောက်နေတဲ့သူတွေပြောလာတဲ့အခက်အခဲကတော့
အခုကျွန်တော်တို့ကြုံနေရတဲ့အခက်အခဲကမြမပြူကိုငိုလွှဲပေးနေရတဲ့အခက်အခဲပါမိသားစုတွေမပြည်လေတော့မနေနိုင်ဘူးလေဖြစ်တယ်လို့လွှဲပေးနေရတာစရော့ကဗန်နဲ့ငွေလွှဲလို့ရှိရင်တုံငင်နမယူရတယ်ယူပြီးရင်၃ရက်ကြာမှထုတ်ရတယ်အဲ့ဒီညီထားမကတုံငင်ကြလို့ငွေထုတ်မယ်ဆိုပြီးသွားတာကငွေမောက်က9သိန်းဆိုရင်အခု3သိန်းထုတ်ပေးလိုက်တယ်။ကျန်တဲ့သိန်းကတုံငင်ပြန်ယူပါပေါ့။အခြားတစ်ခုက wave money နဲ့လွှဲရင်အရင်က3သိန်းမှ1500ယူတာကနေပြီးတော့အခု3သိန်းကို1000ယူနေပါတယ်
။မလေးရှားကတော့ရှင်ရေးလာတာဖြစ်ပါရင်မြန်မာနိုင်ငံမှာမိသားစုငွေအခက်အခဲကြောင့်သူငွေလွှဲဖို့စူးစမ်းနေရတာမှသူလည်းအခက်အခဲကြုံနေရပါတယ်ဆိုပြီးတော့အခြေအနေကိုရေးပြလာတာဖြစ်ပါရင်တော့ရှင်ကိုချင်းမီကတော့အခုအာနာသိန်းတဲ့သူတွေအနေနဲ့မထူးတဲ့အလုပ်တွေကိုထပ်လုပ်နေတာညံမမီတော့ပါလို့ပြောလာပါတယ်
။မင်္ဂလာပါ VOE ကျွန်တော်နာမည်ဂျင်းမီပါ။စစ်တပ်ဆိုရကလက်နက်အားကိုးနဲ့တနင်္ဂနွေလုံးကိုဖေဖော်ဝါရီလ1ရက်နေ့ခရေကအကြမ်းဖက်သိမ်းပိုက်ထားပြီးအခုမှထွေထူးထူးလုပ်ပြီးတော့မင်းတပ်မျိုးကိုစစ်အုပ်ချုပ်ရေးကြီးညာတာကျွန်တော်ကပဲညံရင်မမီညံနေနေလို့နားမလည်နိုင်တာလား။ကျွန်တော်သဘောပေါက်တာကဖေဖော်ဝါရီလ1ရက်နေ့ခရေကတနင်္ဂနွေလုံးကိုစစ်အုပ်ချုပ်ရေးအောက်ရောက်သွားပါပြီ။တစ်ချက်လောက်မဆပြီးတော့ရှင်းပြပြပါအောင်ဗျာ။
ဒီအချိန်လေးရောက်နေတော့မှတော့အထွေထူးလုပ်ပြီးတော့စစ်အုပ်ချုပ်ရေးကြီးညာဖို့လုံးမဲမထင်ပါလို့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်။ကနေနေသားတော်ရရှင်ကတော့ကြောက်အောင်ခြောက်ပေးမယ်လေမကြောက်ပါလို့ပြောလာပါတယ်
။မင်္ဂလာပါ VOE ခင်ဗျာကျွန်တော်ကကနေနေသားတဦးပါကျွန်တော်ကနေမှာတော့စစ်တပ်ကအင်အားအလုံးကြီးနဲ့ဝင်ရောက်နေပါတယ်။ဒါပေမဲ့ကျွန်တော်တို့မကြောက်ပါဘူးမတက်တာသေးလို့ခဏဘေးမှာရှောင်နေကြရတာပါ။ပြီးတော့လက်နက်ချင်းကလည်းမတူဘူးလေလက်နက်ချင်းကတူလို့ရှိရင်ကျွန်တော်တို့အချိန်မရွေးနေရာမရွေးပါလို့ပြောချင်ပါတယ်။ရီရော့ကိုအောင်းလက်ထီကိုတိုက်ပွဲဝင်သွားမှာပါ
။စင်အားအလုံးရင်းနဲ့ဖြုတ် စစ်တပ်ကအင်အားအလုံးရင်းကိုတွေးမြင်နေရပေမဲ့လည်းမကြောက်ပါဘူးဆိုပြီးဒီတော်ရရှင်ကနေနေသားရေးလာတာပါ။တော်လန်ရေးကြည့်ပြီးတော့မှမင်္ဂလာပါလို့နှုတ်ဆက်ချင်ပါတယ်ဆိုပြီးတော့တော်ရရှင်တော်စားစားရေးလာပါတယ်။
VOA ရေးတော်လန်ရေးကြည့်ပြီးမှမင်္ဂလာပါဆိုတဲ့နှုတ်ဆက်စကားကိုပီတိအပြည့်နဲ့နှုတ်ဆက်ပါရစေ။ကျွန်မကတော်လန်ရေးကြည့်အတွက်အဓိကကြားတဲ့နေရာကပါဝင်နေတာမဟုတ်ပေမဲ့တထောင်တနေရာကနေလှုပ်ရှားနေပါတယ်။အင်တာနက်မရတဲ့အချိန်တွေမှာလဲရေဒီယိုနဲ့ VOA ကိုပဲအားကိုးခဲ့ရလို့ VOA ကိုကျေးဇူးတင်မိပါတယ်။ကျမကလူသိများပြီးတော့အရေးပါတဲ့လူမဟုတ်လို့ကျမပြောချင်တဲ့စကားလေးကို VOA ကနေတစင်ပြောချင်ပါတယ်။ခက်ခက်ခဲခဲတပိတ်ဆင်နွှဲနေရတဲ့တော်လန်ရေးသမားတွေကိုကူညီတဲ့အနေနဲ့ရောအသက်ပေးဆက်လိုက်ရတဲ့အာဇာနည်တွေရဲ့သွေးကိုကျမတို့အလေးထားတဲ့အနေနဲ့ရောစစ်ကောင်စီကိုပြည်သူအားလုံးကစန့်ကျင်တဲ့အနေနဲ့ရောကျမတို့ပြည်သူတွေအားလုံးအပြင်ထွက်တဲ့အခါတိုင်းအနီရောင်အင်ကြီးကိုဝစ်စင်ပြီးထွက်ကြဖို့အကြံပြုချင်ပါတယ်။အင်ကြီးအစင်မပြေတဲ့သူကတော့အုတ်ထုတ်ဆောင်ကြတာပေါ့။ဒါဆိုရင်တပိတ်စစ်ကြောင်မဟုတ်လို့ဖမ်းလို့မရတယ်လို့လူတိုင်းကဝစ်ထားတဲ့အတွက်အင်ကြီးကိုလိုက်ချွတ်လို့လည်းမရနိုင်ပါဘူး
။ဒါတော့တော်ရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကို VOE ကနေပြီးတော့ဖွင့်ဟလာတာဖြစ်ပါရဲ့ရှင်။တော်ရှင်ရဲ့ပေးစာတွေကိုဒီနေ့တော့တင်ပါတယ်ရက်ချင်ပါတယ်ရှင်။ထေချောင်းလာတဲ့တော်ရှင်တွေကိုဆက်ပြီးအလှည့်ပေးဖို့ရှိပါတယ်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်စနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရဲ့အခုတော့ဒေးချစ်တော်ရရှင်တွေကိုအလှည့်ပေးကြပါရနော်မြန်မာနိုင်ငံမှာအခုလက်ရှိဖြစ်နေတဲ့ဆရာနာသိန်းရဲ့အခြေအနေစိုးကြီးကြောင်းကမ္ဘာနိုင်ငံအသီးသီးရောက်နေကြတဲ့မြန်မာတွေလည်းအထူးစိတ်ဆင်းရဲဝမ်းနည်းကြေကွဲရပါတယ်ပြည်သူကိုစစ်မဲ့ခင်အရင်ကတာယာစီကားခဲ့တဲ့မျိုးကြီးတွေစစ်တလင်းဖြစ်နေရတဲ့အခြေအနေဆိုကြီးအမြင်ဆုံးပြီးဆုံးပါစီဆိုတဲ့စူတောင်းနဲ့ဒီသချင်းလေးကိုနားထောင်ရင်းနဲ့ပို့ပြခံစားရပါလေလူသားတွေအတူတကွပိုင်ဆိုင်ထားတဲ့အရာတွေကိုလောဘကြောတဲ့နိုင်လုံမင်းထက်ပြူကြတာကအမတန်ဆက်ဆုပ်ရွံ့ရှာစရာဆိုတာသတိပြုမိကြပါစီလို့စူတောင်းမိပါလေအားလုံးတွင်တင်စာမော်ရဲ့ပုံဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါဆိုပြော VOA တစ်ချစ်ပရိသတ်စင်စင်တောင်းဆိုလာပါတယ်။သူပြောတဲ့တင်စာမော်တည်ဆိုထားတဲ့ပုံဆိုတဲ့သချင်းကိုနားဆင်ကြည့်ကြရအောင်ပါရှင်
။ကဘာမီဒီငိုရောင်ချေညင်းချောင်းတို့ရေလို့ဆွဲဘယ်ဖျားမှမပြင်းညထားလေနင်းနမိတ်တို့တမတ်ခွဲဘာသာယူဝါဒနဲ့စကားတွေကွဲလွဲအပိုင်းလူချင်းတွေသူအတွက်သူဝင်ဖို့ချူအဖြစ်ရောမဟုတ်ရအနည်းရဲ့ဝါအပေါ်ရဲ့ရည်ပြလူဘဝကအတိတ်ပဲရှိရလားခွဲကြဆက်ဆံကြဒီနေ့ဒီတော့အားလုံးရဲ့ဘုံဌာနပဲနိုင်လို့မင်းချင်အချင်းတွေနဲ့အချင်းတည
ဒီဆိုတဲ့ပုံဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာရင် VOE မြန်မာဝိုင်းဒေါ်ရရှင်ရဲ့ဝေဖန်ချန်ပီစာရီရင်ဖွင့်စာရီနဲ့ဒေသချင်းတောင်းလာရီကိုတင်းနှွေရင်းညဝိုင်းနဲ့တင်းနှလာနေမနပိုင်းချင်းနေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOE မြန်မာဝိုင်း Facebook အစာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်နက်တိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးရဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOE Internet စာမျက်နှာနဲ့ဖုန်းပေါ်က VOE App မှာသွားပြီးနားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.voenews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOE ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘဟုထူးခြားများစွာသို့သတင်းတွေတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညီလေးကတင်ဆက်ပေးထားပါတယ်။မြန်မာစက်အနေနဲ့အင်အားသုံးပြီးပြည်သူတွေကိုအကြမ်းဖက်နှိမ်နင်းနေတာတွေမပြောင်းလဲဘူးဆိုရင်နောက်ထပ်အရေးယူဖို့ခြေလှမ်းတွေအသင့်ဖြစ်နေတဲ့အကြောင်း G7 နိုင်ငံသားရေးဝန်ကြီးတွေပြောဆိုခဲ့တဲ့သတင်းတွေက G7 ဆိုတဲ့အကြောင်းကိုဒီတစ်ပတ်ပြောပြပေးချင်ပါတယ်။
We had the chair of ASEAN here, that group of Southeast Asian nations, all standing up for those principles of open societies, human rights, democracy, and doing something about those.
The group of seven, or Jinyone, G7, go, Yamaluro, Semu, Taiti, Nanganyalu, Amyazuga, Kobo, Yosu, Javari, G7, Mapare, Nangan Risuragale, Gababoma, Chana, Jawati, Semu, Atongazo, Nanganji, Chine, Lubari.G7 မှာကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ UK နဲ့ American ပြည်ထောင်စုတို့ပါဝင်ပါတယ်။နိုင်ငံခုနှစ်နိုင်ငံကိုကိုယ်စားပြုတဲ့ G7 ဟာကမ္ဘာချမ်းသာကြွယ်ဝမှုရဲ့58ရာခိုင်နှုန်းပိုင်ဆိုင်မှုရှိပြီးကမ္ဘာ GDP ရဲ့46ရာခိုင်နှုန်းရှိပါတယ်။ဒါအပြင်ကမ္ဘာလူဦးရေရဲ့စေရခိုင်နှုန်းရှိပါတယ်။လွတ်လပ်မှု၊လူအခွင့်အရေး၊ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှု၊ကျွဲဝချမ်းသာမှုနဲ့ရေရှည်တည်တံ့မှုတွေက G7 ရဲ့အဓိကစီးနင်းစည်းကမ်းနဲ့ကိုစားပြုခံယူချက်တွေဖြစ်တယ်လို့ဖော်ပြပါတယ်။ G7 ရဲ့တမိုင်းကြောင်းကိုကြည့်မယ်ဆိုရင်တော့လွန်ခဲ့တဲ့နှစ်ပေါင်း40ကျော်1995ခုနှစ်ကပြင်သစ်၊အီတလီ၊ဂျပန်UK အနောက်ဂျာမနီနဲ့အမေရိကန်ပြည်ထောင်စုတို့ဟာနိုင်ငံရဲ့ခေါင်းဆောင်တွေတွေ့ဆုံပြီးစီးပွားရေးကိစ္စတွေပူးပေါင်းဆွေးနွေးအဖြစ်ရှာဆောင်ရွက်နိုင်ဖို့ G6 ဆိုပြီးဖွဲ့စည်းခဲ့ကြပါတယ်။
အဲ့ဒီနှစ်ထဲမှာပဲကနေဒါနိုင်ငံမှာပူးပေါင်းပါဝင်လာခဲ့ပြီး1998ခုနှစ်မှာတော့ရုရှားနိုင်ငံကပါပါဝင်ခဲ့တာကြောင့် GA ဆိုပြီးခေါ်ဆိုလာကြပါတယ်ဒါပေမဲ့လည်း2014ခုနှစ်မှာတော့ယူကရိန်းအရေးကြောင့်ရုရှားကို G8 ထဲကထုတ်ပေးလိုက်တဲ့အတွက် G7 ဆိုပြီးဖြစ်သွားခဲ့ပါတယ်။2014ခုနှစ်ရုရှားနိုင်ငံဆိုရှီမြို့မှာကျင်းပမယ့်ထိပ်သီးဆွေးနွေးပွဲကိုလည်းပယ်ဖျက်လိုက်ပါတယ်။ဥရောပသမဂ္ဂကလည်း1989ခုနှစ်ထဲက G7 နဲ့ပတ်သက်မှုတွေရှိခဲ့ပြီး1989ခုနှစ်မှာပဲပထမဆုံးအကြိမ်ကျင်းပတဲ့ထိပ်သီးညီလာခံကိုဥရောပသမဂ္ဂကဖိတ်ကြားတာကြောင့်တည်ရောက်ခဲ့ပါတယ်။ပထမပိုင်းမှာဥရောပကော်မရှင်ရဲ့ဥက္ကဋ္ဌဟာ G7 ထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်ခဲ့ပြီး2009ခုနှစ်ကစလို့ဥရောပကောင်စီရဲ့ဥက္ကဋ္ဌကပါ G7 ဆွေးနွေးပွဲတွေကိုတက်ရောက်ပါတယ်။ G7 ရဲ့ဥက္ကဋ္ဌနေရာကိုတော့အဖွဲ့ဝင်9နိုင်ငံကတစ်နှစ်တစ်ကြိမ်အနှစ်ကြာတာဝန်ယူရပါတယ်။အခု2022ခုနှစ်မှာ UK ကတာဝန်ယူထားပါတယ်။G7 ရဲ့ဆွေးနွေးပွဲတွေမှာအဓိကအဖြစ်ကမ္ဘာစီးပွားရေးဆိုင်ရာကိစ္စတွေ၊ရေနံနဲ့သဘာဝလောင်စာ၊စွမ်းအင်ဆိုင်ရာ policy တွေနဲ့နိုင်ငံရေးဆိုင်ရာ policy တွေကိုအဓိကထားဆွေးနွေးကြတဲ့အပြင်ကမ္ဘာကြီးမှာအရေးပေါ်ဖြစ်ပေါ်လာတဲ့ကျန်းမာရေး၊သဘာဝပတ်ဝန်းကျင်ထိခိုက်မှုနဲ့ထိန်းသိမ်းမှုဆိုင်ရာအရေးကိစ္စတွေကိုလည်းအလေးထားဆွေးနွေးဆောင်ရွက်ကြပါတယ်။ HIV/AIDS TB ယောဂနဲ့ညှက်ဖြားယောဂတိုက်ဖြတ်ရေးအတွက် Global Fund မှာ G7 ကရန်မုံငွေလှူဒါန်းမှုတွေကြောင့် 2000 ခုနှစ်ကစပြီးကမ္ဘာပေါ်ကလူပေါင်းတန်း20ကျော်ရဲ့အသက်တွေကိုကယ်ဆယ်နိုင်ခဲ့တယ်လို့လည်းဆိုပါတယ်ရှင
်။ဒီမှာ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချစ်တာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင်family@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်။
ငွေနေညအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်ကြလို့ပြီးမှတော့တည်င်းချင်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ။ညီမပြည်သူတွေအနေနဲ့မကောင်းမှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်စိတ်ပြည့်အားငယ်တာအချင်းချင်းတွေ့ကြွတာတွေမဖြစ်ကြဖို့ပုန်ဟမင်းကြီး Francis ကမြန်မာနိုင်ငံအတွက်အထူးပြုလုပ်ပေးတဲ့စုတောင်းပွဲအတွင်းဒီကနေ့မိန့်ကြားလိုက်ပါတယ်။ခရီးယံဘာသာဝင်တွေထွတ်မြတ်ထားတဲ့ယေရှုခရစ်တော်ကောင်းကင်ဘုံကိုကြွတဲ့ပွဲတော်နေ့ဖြစ်တဲ့ဒီကနေ့မေလ16ရက်တင်းငွေနေ့မှာပုန်ဟမင်းကြီး Francis ကမြန်မာနိုင်ငံနဲ့အီတလီမှာရှိနေတဲ့မြန်မာမိသားစုအတိုင်းအဝိုင်းငြိမ်းချမ်းရေးအတွက်အထူးဆုတောင်းပေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်ပုန်ဟမင်းကြီးကအကြင်ကြင်ပြစ်တင်ရှုံးချခဲ့ပြီးဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း100ကျော်လာပြီဖြစ်ပေမဲ့နိုင်ငံတော်ဝန်မြို့အတော်များများမှာဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေကတော့ကနေ့အချိန်ထိရှိနေသေးပါဆီယနာသိမ်းမှုကိုနေ့စဉ်ရက်ဆက်စန့်ကျင်ဆန္ဒပြနေတဲ့တနင်္သာရီတိုင်းတဝယ်မြို့ကနေဟာဒီကနေ့မှလည်းအာဏာသိမ်းမှုစန့်ကျင်တဲ့အနေနဲ့လမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်အစောပိုင်းကအကြမ်းဖက်ဖြိုခွဲမှုတွေရှိခဲ့တာကြောင့်အသေးပြောက်တင်များခဲ့တဲ့မုံရွာပင်မတပိတ်စစ်ကြောင်းဒီကနေ့ဆန်ကဲစီးပြီးချီတက်ဆန္ဒပြခဲ့သလိုမန္တလေးမြို့ကရတနာပုံတက္ကသိုလ်ကျောင်းသားတွေဟာလည်းချမ်းမြတာစီဘက်မှာဒီကနေ့ချီတက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်တိုင်းရွှေပြည်သာမြို့ကလူငယ်တွေဥဆောင်ပြီးအတန်တိတ်ဆန္ဒပြပွဲပြုလုပ်ခဲ့ကြသလိုလိုင်တာယာမြို့နယ်အတွင်းကအလုသမားတွေလည်းဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။ချင်းပြည်နယ်မင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားလွန်ခဲ့တဲ့ရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့အပြန်အလှန်ပစ်ခတ်မှုအတွင်လူငယ်6ဦးသေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်ရဲ့ပြောကြားချက်ကိုကိုးကားပြီးဒီနေ့မီဒီယာတွေမှာဖော်ပြထားပါတယ်။ဒီလူငယ်6ဦးဟာမေလ14ရက်နေ့15ရက်တို့အကြာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုတွေမှာကြာဆုံးခဲ့တာလို့ဆိုပါတယ် စစ်ကောင်စီဘက်ကလူနေအိမ်တွေနဲ့အကန့်အသတ်မရှိလေကြောင်းကနေတိခတ်တက်ခတ်နေတာကြောင့်ဒေသခံအများအပြားလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြပါတယ်ခင်ဗျာတင်းငွေနေညဗီအိုအေမြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဗီအိုအေအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ဗီအိုအေတော်လာရှင်များနဲ့တကွညီမနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါ
This program has